ဒီနာတော်ကိုကြည့်ပြီးတော့ သူတရားမှဆိုင်တာနိုင်နိုင်စီသုံးမပြုနိုင်လို့ဆိုလို့ရှိရင်ဘဝတဏှာတွေမှာသူပြေးရတဲ့ဆွေဒုက္ခတွေကလက်နိုင်မှာမလ
ား
မနိုင်ပါဘူးဗျာဒီဘဝကသူကဆင်းရဲလို့ရှိရင်အများကတော့ရှိတယ်ဆိုရင်ဘဝဟာတရားတွေကျေပြောင်းတော့တယ်ဒီလိုမြင်အောင်မြင်ရလိမ့်မယ်ဆိုတော့ဘဝဆိုတာကျေပြောင်းရှိတယ်မဟုတ်ဘူးသူပြေးပြောင်းရှိတယ်မဟုတ်ဘူးနောက်ဆုံးလူဆုံးချုပ်တဲ့အခါဘဝဟာသတိကောင်းတယ်လို့မရှိဘူး။ဘာလို့လဲလို့ဆိုတော့ဒီဘဝကိုကြည့်လို့ရှိရင်ဘဝဟာဗာလဲစမျိုးရင်းနဲ့စလာတာမဟုတ်လား။မှန
်
ပါဗျာ။ဒီအရတဲ့ဆိုတော့ကိုသိတာပေါ့။ဒီလည်းကဒီလိုတရားရောက်လာပြီဆိုလို့ရှိရင်ဗာလဲစတယ်။မှန
်ပါဗ
ျာ။ဒီမျိုးရင်းနဲ့စတယ်လူလာလူရရတယ်ဆိုလို့ရှင်ဒီလောကရောက်လာတဲ့ပုဂ္ဂိုလ်တွေရတာမှန်ပါဘုရား ဒီဘဝကြီးဆက်သွားတဲ့အခါကျတော့ဒီအောင်လဲလူလာကအများကြီးလူလာတာမှန
်
ပါဘုရားဘဝကြီးဆက်သွားတော့လည်းငိုခြင်းနဲ့ပဲဆုံးတတ်ကြတာဒါပေမဲ့နော်မှန
်
ပါဘုရားဒီကြမ်းမှာရောဘဝမှာပြောပြလို့ဒီကောင်းရှိနိုင်တယ်လေပြောပြရမယ်သူပြည့်ပြည့်လူတွေကဘဝမှာရုံးကြတဲ့ရဲ့တွေကပူပြီးတော့ကြားပါတယ်ဘဝတခုမှာအစင်မကြီးလို့ဟုတ်လားအစင်မကြီးလို့တစ်ဆက်ရောင်းရတဲ့အခြေအနေတွေကပူများတယ်ဒီတော့လောကမှာလူတွေကအစင်မကြီးမှုတရားကြီးတွေကတော့အစင်ကြီးရာလေးတစ်ခုကိုမမောပြီးတော့ဘဝကိုစက်တားနေတာနော်မှန်ပါဗျာဒီကေသာကြည့်တဲ့အခါဆိုရင်ဘုန်းကြီးတို့ကဘဝဒီကံနဲ့ရတာနဲ့ဆင်းရဲနေစပြီးတော့တစ်ချိန်ကြီးအိုးလာတယ်အိုးလာပြီးတော့နာတယ်နာပြီးတော့နောက်ဆုံးဘဝကြီးကုန်ချုပ်တယ်ရတယ်ဘဝကြီးကဒီတိုင်းလေဒီစားတဲ့မှာစံကြမ္မာနဲ့စီရဝေဒီတို့ဒီလိုလက်ဆိုင်သားတော့ကံဉာဏ်ရည်ကြည့်ပြီးတော့ကြွယ်ကြွာလို့ဒီလိုသင်ရတော့လဲသိရကြရသည်တဏ္ဍကနာဟောတာဖြစ်ပါလေ။မှန
်ပ
ါဗျာ။သာဝရပြုလို့ရတဲ့အချိန်စရာမရှိနိုင်ဘူးနော်။မှန
်ပါ
ဗျာ။ဒါတော့သာဝရပြုလို့မရတဲ့ဘဝကြီးဟာဤလိုကြရတယ်လို့ကြည့်ပြီးတော့လူတွေကုသိုလ်ကြောင့်အနေနဲ့မှာဆိုလို့ရှိရင်ဘဝဟာသာဝရဉာဏ်ကပူပြားတယ်လို့သင်ရတယ်အရိယာသုဘာဝင်ဒီအိမ်လက်ရှိလိုက်တဲ့ဆိုလို့ရှင်ဘဝကိုသိသိကြရတာပုံများတယ်လို့ပြောတာနော
်
ပါပါပါဒါလို့သိသိကြရတာကြာရတယ်လို့ဆိုလို့ရှင်ဘယ်အရာမှမကျဲတဲ့ဘဝကိုသာဝရပြောင်းလဲနေတာဖြစ်တော့မှာပဲပြောင်းလဲတယ်ဆိုတာအကောင်းဘက်ပြောင်းလဲရင်တော့ကောင်းတာပေါ့အခုကအကောင်းဘက်ပြောင်းလာတယ်လားအဆိုးဘက်ပြောင်းနေတာလားအဆိုးကကြောင်းနေလို့ဒီကကောင်းမွားစံလေးတွေတူတူဖြူလာတာ၊သွားလို့တူတူချိတ်ဆက်သွားတာအဆိုးကကြောင်းတာနော်မှန
်
ပါဗျာ။တူတူကြောင်းလာတာတူတူပိုးလာတာအဆိုးကကြောင်းအကောင်းပဲလေကြောင်းဒီလောကမှာလူကြည်လာကနေကိုင်းနေတော့တာရှိတယ်။ကိုင်းနေရကနေလူကြည်လာတာရောရှိရလ
ား
မရှိပါဘူးဗျာ။ရှိဘူး။ဒါကြောင့်မလို့လောကကြီးကတူတူသာသင်္ခေတ္တိဤပေါ်ဆရာတို့ပြည့်ပြည့်လိုက်လို့ရှင်ဘဝဒီသုံးဒီနဲ့လည်းပြည့်စံနေရဲ့တို့ပြောတာနော်မှန
်
ပါဗျာဒီဘာသာဝင်လို့ဘဝသူသင်္ခေတ္တိဘုဒ္ဓဘာသာရေးမှာသက္ကုလေးပြောရတဲ့ပုဂ္ဂိုလ်တွေဟာသက္ကုတဲ့ပုဂ္ဂိုလ်တွေတစ်ဖက်တန်းကိုရောင်းရလာလို့ဆိုတော့မရောက်ကြဘူးတဲ့ဘုန်းကြီးတို့ကလည်းခံစားဖို့လည်းရှိမေတ္တာရာဥပမာအနေနဲ့ဟောတာလေသင်္ခေတ္တိတစ်ခုကိုဖြတ်ကူးနေကြတဲ့ပုဂ္ဂိုလ်တွေဟာဒီပုဂ္ဂိုလ်ကသင်္ခေတ္တိနဲ့ရောက်လာဆုံးဆုံးမြုပ်သွားတဲ့ပုဂ္ဂိုလ်မျိုးလည်းရှိတယ်။ဒီလိုဆင်းလိုက်တဲ့အခါတောက်တုံးကြီးဆန်းလိုက်တယ်လို့ပဲမြုပ်သွားတဲ့ပုဂ္ဂိုလ်ဘယ်တော့မှမပေါ်လာတဲ့ပုဂ္ဂိုလ်မျိုးလည်းရှိတယ်။မရှိပါဘူးလား
။
ဒီဒီပြေးဆင်းလိုက်တာနဲ့တကယ်လည်းဒီပုဂ္ဂိုလ်ကတခါတည်းမြုပ်သွားတယ်အဲဒီပုဂ္ဂိုလ်ကတမျိုးသင်္ခေတ္တဖြတ်ခူးနေတဲ့ပုဂ္ဂိုလ်ခုနကဦးထဲမှာမတ္တတိပုဂ္ဂိုလ်ကခူးကိုမကူးလို့ရဘူးယူရဲဆင်းလိုက်တာနဲ့မြုပ်သွားတဲ့ပုဂ္ဂိုလ်ရှိတယ်နော်မှန
်ပါဗျာ
ဒီနောက်တစ်ယောက်ကလည်းဒီပုဂ္ဂိုလ်ကိုကြည့်ရမ်းတော့ မြတ်စွာဘုရားကမှပြန်ပြီးတော့ပေါ်လာတယ်လေပေါ်လာပြီးပြန်ရောက်သွားပြန်တယ်ပေါ့ဒီလိုပုဂ္ဂိုလ်ကမရှိဘူးလားခုနကတည်းကမြတ်စွာတဲ့ပုဂ္ဂိုလ်ကလုံးဝမပေါ်တဲ့ပုဂ္ဂိုလ်ကနမတ္တပုဂ္ဂိုလ်နမတ္တပုဂ္ဂိုလ်ကတော့မြတ်စွာဘုရားနောက်မှပြန်ပေါ်လာပြီးလေအဲ့ဒီပုဂ္ဂိုလ်ကတရားနောက်တစ်ယောက်ကပြန်ပေါ်လာပြီးတဲ့နောက်မှပေါ်လာပြီးတော့မှယက်တနေတဲ့ပုဂ္ဂိုလ်ကတရားရှိတယ်။ဆက်ပြီးတော့မြတ်မသွားဘူး။ဒါကြောင့်လည်းကျမ်းရအောင်သူမပြီးနိုင်ရဘူး။နောက်တစ်ယောက်ကတော့ပေါ်လာပြီးတော့ဘာလုပ်လဲဆိုရင်ဘုရားဒီဒီနှမ်းပြုလို့ကံကိုမြင်ရတဲ့ပုဂ္ဂိုလ်ကတရား။နောက်တစ်ယောက်ကတော့ကံကိုမြင်ရတာသူကငုံငုံနဲ့မြင်တယ်မကူးလိုက်ရဘူးအဲ့ဒီပုဂ္ဂိုလ်ကမကူးနိုင်ဘူး။နောက်တစ်ယောက်ကတော့ကံကိုမြင်ပြီးတော့ကံပဲရအောင်ဆက်ကူးနေတဲ့ပုဂ္ဂိုလ်ကတရားပေါ့။နောက်တစ်ခါကံကူးသွားလို့ခြေထောက်လို့မြင်တဲ့ကံကိုတော့ရောက်တဲ့ပုဂ္ဂိုလ်ကတရားပေါ့။နောက်ဆုံးခဏယောက်ယောက်ကျတော့ကိုယ်ပေါ်ကရောက်တဲ့ပုဂ္ဂိုလ်ကတရားလို့။အော်ကံကြီးဆက်ကူးတာအဲ့လိုခန္ဓာမျိုးခန္ဓာအူရှိနိုင်တယ်လို့မြတ်စွာဘုရားကဒီလိုဟောထားတာနော
်
ဟုတ်ပါပါဘုရားဒီကောကိုခန္ဓာနားလေရှိတယ်ဆိုလို့ရှိရင်ဆောင်းလို့ရောင်းလို့ဖြတ်ကူးလို့လည်းဒီခန္ဓာကိုဖြတ်ကူးကြလို့ရှိရင်တုံးရတော့ဒီလည်းရုပ်သွားတယ်ဆိုတာလည်းမရှိနိုင်ဘူးလားရှိနိုင်ပါဘုရားဒီတုံးရတော့ရုပ်ပြီးတော့ပြန်ပေါ်လာတယ်ဆိုတဲ့ပုဂ္ဂိုလ်ရောမရှိဘူးလ
ား
ရှိနိုင်ပါဘုရားရုပ်ကတော့ပြန်ပေါ်လာပြီးတဲ့နောက်ဒီတိုင်းနဲ့ပေါ်မဲပေါ်နေတဲ့ပုဂ္ဂိုလ်ဟာတရား။အော်နောက်တစ်ယောက်ကတော့ပေါ်လာပြီးတော့အခုဒီကဇေဒတ်ကိုကုရမလဲဆိုတာနှမ်းပြီးတော့ပြည့်တဲ့ပုဂ္ဂိုလ်ဟာတရား။နောက်တစ်ယောက်ကတော့ခုခန့်နေတဲ့ပုဂ္ဂိုလ်ဟာတရား။အော်နောက်တစ်ယောက်ကတော့ခုခန့်နဲ့ကံကြီးခြေတော့ထောက်နေတဲ့အနေထားရောက်လာတဲ့ပုဂ္ဂိုလ်ဟာတရား။နောက်ဆုံးမှာဘဝခရီးကြီးကိုနန်းထောင်းအောင်ပုံမော်ကြည့်အောင်ရောက်တဲ့ပုဂ္ဂိုလ်ကတရားအောင်နောက်ဆုံးတရားပဲရောက်တယ်လို့ဒီလိုမှတ်ရမယ်နော်မှန
်ပါဗျာ
အဲဒီပုဂ္ဂိုလ်ခုနှစ်ဦးကတဏှာကြီးကိုဖြတ်ကူးကြတဲ့အခါမှာတခါတော့ကျူးလွန်ရုံနဲ့ရုပ်သွားတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးကဘယ်လိုပုဂ္ဂိုလ်မျိုးလဲမြတ်စွာဘုရားကဥပမာယမိဒီဖြစ်စေအထံဇာလံတိတဏိတာဥပမာစကားပြောလို့ရှိရင်ဥပမာနဲ့ပြောပြလို့ရှိရင်အတိတ်ရဲ့ရှင်းရှင်းလင်းလင်းနားလည်ဒါကြောင့်မလို့အတိတ်ရဲ့ရှင်းရှင်းနားလည်ဖို့ဆိုတဲ့ဘဝခရီးကြီးကိုဆက်ကူတဲ့ပုဂ္ဂိုလ်ခန္ဓာကိုယ်ကြောင်းတယ်လို့ဟောတာဘုန်းကြီးတွေကဘယ်ပုဂ္ဂိုလ်တွေမှာအစစ်တမ်းနဲ့ပါတယ်လဲနမတ္တိလား၊၄လား၊၃လား၊၄လား၊၅လား၊၆လား၊၇လားပေါ့နော်မှန
်
ပါဗျာဒီပြန်တော်ပြီးလို့ရှိရင်ပုဂ္ဂိုလ်ကိုဆုံးဖြတ်နောက်ဆုံးမှာအကောင်းဆုံးပုဂ္ဂိုလ်ကဘယ်ပုဂ္ဂိုလ်လို့ရှင်တော့ဘယ်နဲ့ဒီလိုဖြတ်ကူးပြီးတော့ဘုံဘောရောက်တဲ့ပုဂ္ဂိုလ်ကအကောင်းဆုံးပုဂ္ဂိုလ်ပါဘုရ
ား
ဘုံဘောရောက်တယ်လို့ရှင်ရေထဲမှာကျင်းတွေ့နိုင်တဲ့ဘေးကအန္တရာယ်ကိုကျင်းတွေ့ရလိမ့်လားကျင်
းရ
ပါဘုရားမကျင်းရတော့ဘူးဘုံဘောရောက်တဲ့ပုဂ္ဂိုလ်ကအကောင်းဆုံးပဲဆန်တဲ့ပုဂ္ဂိုလ်တွေကလိုင်းအန္တရာယ်တို့မှာပဲလူကြောင်းတို့အန္တရာယ်တွေရှိနေသေးတယ်လို့ဒီလိုမှတ်တာတန်တရာထဲမှာအန္တရာယ်တွေအများကြီးရှိသေးတယ်ဟုတ်လားမှန်ပ
ါ
ပါဗျာဘုရားမြတ်တယ်မှာအန္တရာယ်တွေများတယ်လို့ပဲဘဝခရီးထဲမှာရောအန္တရာယ်တွေများဘူးလားများ
ပါတယ
်ဗျာများတယ်ဒါကြောင့်မို့ဥဒင်းဆင်းရဲ၊နာဒင်းဆင်းရဲ၊ပြည်ဒင်းဆင်းရဲဆိုတဲ့အန္တရာယ်ကြီးတွေကမဆောင်မလဲနိုင်ဘူးမဆောင်မလဲနိုင်တယ်လို့ဘောကဆိုတာလေးတွေနဲ့ညပူပန်းနေကြရတာရောမရှိဘူးလားမ
ှ
န်ပါဗျာသရီးတွေကပူပန်းလို့မသူပံတော်အားရှိတဲ့အခါကျတော့မျက်ရည်ပြပြီးတော့ငိုရတာရောမရှိဘူးလ
ား
ရှိပါရဲ့ဗျာရှိရတယ်ခန္ဓာကိုယ်မှာတခါတလေကျတော့နာကျင်ခံဖြစ်လို့ဒုက္ခရောက်တာရောမရှိဘူးလား
ရ
ှိပါရဲ့ဗျာရှိတယ်စိတ်ဆင်းရဲရတာရောမရှိဘူးလားရှိပါရဲ့ဗျာစိတ်ထဲမှာပင်ပန်းရတာရောမရှိဘူးလား ရှိပါရဲ့ဗျာအဲ့ဒီဒုက္ခတွေနဲ့သံဃာကြီးရဲ့မှာတွေ့ကြရတယ်လို့ဘဝခရီးနဲ့အလားတူတူတဲ့ဒီပင်လေးတွေမှာလည်းနိုင်တော်ကြီးတွေမိကြောင်းတွေတို့တတ္တဝါကြီးတွေဒီအနေရည်မျိုးစုံနဲ့တူတွေ့နေကြရတယ်။ဒီကောင်းကြီးနမတ္တပုဂ္ဂိုလ်အကြောင်းကိုစဉ်းစားရအောင်။ နံပါတ်၁ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုတော့ပင်လယ်ကြီးတွေကိုဆင်းလိုက်တာနဲ့တခါတော့မြုပ်သွားတဲ့ပုဂ္ဂိုလ်တဲ့အဲဒီပုဂ္ဂိုလ်ကတော့အချိန်လေးမကောင်းဆုံးပုဂ္ဂိုလ်တူလို့ပြောအဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားကညီညွတ်ပြီးတော့ဟောတာတော့လို့ဆိုလို့ရှိရင်ဒီဘဝရလာပြီးတဲ့နောက်မှာနာမတူလာကြောင့်မလုံးဘူးတဲ့အနာတိပါဒသူအသက်သတ္တဆိုတဲ့အမှုနဲ့ပြီးတော့လည်းအဘိနာဒနာသူများသိရှိနေတဲ့ဤတုံဒီပါမျိုးကာမဂုဏ်မိစ္ဆာသာရကာမဂုဏ်တွေနဲ့ပေါင်းပေါင်းပွားပွားကုသဒုတိယတဝါရလိန်နာများတာဆိုတာလို့ယူနေဥရမေရအယက်တိသာတောက်သမှုကလည်းပေါင်းနေတယ်အဲ့ဒီပုဂ္ဂိုလ်မျိုးတွေကတော့မှမရှိဘူးလားရှိပါရဲ့ဗျာဒီအဲ့ဒီပုဂ္ဂိုလ်မျိုးဟာတဲ့အာဟုတူရီနဲ့ရှင်ကြံပြည့်နေတဲ့ပုဂ္ဂိုလ်ကိုတုံလေနဲ့ဆင်းလိုက်လို့တစ်ခါမျိုးကြီးနောက်ထပ်မပေါ်အောင်ရုပ်သွားတဲ့ပုဂ္ဂိုလ်မျိုးတဲ့ဘယ်လိုမြုပ်သွားတာလဲဆိုရင်ဒီဘဝကနေပြီးအထေရောက်သွားတာအဲ့ဒါမြုပ်သွားတာပဲပါပါပါရောက်သွားလို့ဆိုရင်အဆုံးဆုံးဆိုလို့ရှိရင်နေရာပုံရောက်သွားပါပါပါနေရာပုံဆိုတာအနတ္တမဆင်းရဲတယ်ရသော်ဘုရားတဲ့ကိုရမင်းကနိုင်ငံရဲ့ဒုက္ခကိုဥပမာတစ်ခုနဲ့ဟောထားတာရှိတယ်။ဒီလူတယောက်ကိုလေအပြစ်ခံပေးတဲ့အနေနဲ့နတ်မှာညံ့ညံ့ဆက်နေတဲ့လမ်းနဲ့နတ်ခင်းမှာအချက်တရားထိုးမယ်။ညံ့ခင်းမှာအချက်တရားထိုးမယ်ညံ့ခင်းမှာအချက်တရားထိုးမယ်အဲ့ဒီနာမည်ထုတ်ခံရတဲ့ပုဂ္ဂိုလ်ရဲ့ဒုက္ခဘယ်လောက်ကြီးမလဲစဉ်းစားကြည့်နော်မှန
်ပါဗျာ
အဲ့ဒီဒုက္ခကဘယ်လိုဒုက္ခနဲ့ဆိုင်ရင်ပြီးပြီးတယ်လို့ဒီလိုဟောတာမြတ်စွာဘုရားအဲ့တော့ဘယ်လိုဒုက္ခဆိုတာအနတ္တမကြီးမားတဲ့ဒုက္ခကြီးတယ်အဲ့ဒီအလံကြီးမားတဲ့ဒုက္ခကိုခံနေရတဲ့ပုဂ္ဂိုလ်တရားဟာမရေဒီမှာဒုက္ခတွေရောက်လို့ကိုယ့်ကိုယ်ကိုတတ်ပြီးတယ်လို့သိလားလို့မသိဘူးဘလောက်ငြင်းငြင်းအဲ့ဒီပုဂ္ဂိုလ်ကကာမဂုဏ်လေးနဲ့ဘယ်တော့မှမတည်ဘူးတဲ့ဒုက္ခပဲခံနေရတယ်ဟုတ်ကဲ့လားမှန
်
ပါဗျာအေးဘယ်ရဒုက္ခဆိုတာဒီဘဝကမကောင်းတဲ့အကုသိုလ်တွေပြုလုပ်လို့အကုသိုလ်တွေရှိတဲ့ကုသိုလ်တော့မလုပ်ရနဲ့အကုသိုလ်တွေဒီလုပ်ပြီးအတွက်ကြောင့်အဆိုးဆုံးဖြစ်တဲ့နေရာကိုရောက်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒီနောက်မှာစိတ်ဓာတ်ကိုရောက်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒီနောက်မှာတိရစ္ဆာန်ပေါ်ရောက်သွားတဲ့ပုဂ္ဂိုလ်ရှိရဲ့တဲ့ဟောဒါကြောင့်မလို့ရသဗျာတင်လေထဲမှာဆင်းလိုက်တာကရုပ်သွားတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်မျိုးလို့ဒီလိုခေါ်တာနော်မှန်ပ
ါဗျာ
အဲ့တော့ဘုန်းကြီးတို့ကလည်းအဲ့ဒီပုဂ္ဂိုလ်မျိုးမဖြစ်ဖို့တိမထားတတ်ဘူးလားမှန
်ပ
ါဗျာဟုတ်ရသဗျာကဆောင်ရမှာနဲ့ဆောင်ရမှာနှစ်ခုဟောတာလေအခြေခံအားဖြင့်အပင်နေရဆိုတော့ဆင်းဒုက္ခကလွတ်ချင်လို့ရှိရင်ဒုစရိုက်ဆယ်ပါးကိုရှောင်ရတယ်ဒုစရိုက်ဆယ်ပါးဆိုတာဘာလို့လဲလို့အာလောကိကြတဲ့လားကာယဒုစရိုက်သုံးပါလို့ဒုစရိုက်ဆိုတာဒုဆိုတာမကောင်းတဲ့သရိုက်အချက်ကိုယ်နဲ့မကောင်းတဲ့အချက်ဆိုတာဘာပြောရလဲသူများအပိုက်တတ်တာသူများဥစ္စာခိုးတာသူများသာမယာပြမာတာဆယ်ရီသုံးခုမှာကာတိပြက်သုံးခုလို့ခေါ်တယ်ဆယ်ရီကာတိပြက်သုံးခုကိုမကျွတ်တော့မင်းနဲ့ရှောင်ကျင်လိုက်ရင်အဲ့ဒီပုဂ္ဂိုလ်ကကောင်းရပုဂ္ဂိုလ်ရောင်းနိုင်ပါတယ်ခွန်ကြီးတဲ့ကလေးရုပ်ကြီးရောင်းလာတာကအဲ့ဒီဒုစရိုက်ကြီးမလုပ်ခဲ့တဲ့ခုတူရဲ့စောင်းရောင်းရောင်းလာတာလို့သာသိသာတော့ပြရတယ်ဆက်လက်ထိုတူရောဝစီဒုစရိုက်ဆိုတာ၄ပါးရှိတယ်။ဝစီဒုစရိုက်၄ပါးဆိုတာဘာလို့လဲ။ကရမအမှန်မပြောဘူးလိန်ပြောတယ်။တဝိနဲ့တူမတဲ့အောင်ခုံးတိုက်တယ်။စကားပြောတဲ့အခါမှာအမြဲတမ်းရိုင်းရိုင်းပိုင်ပိုင်ပြန်ပြန်ပြန်ပြန်ပြောတယ်။အချိုးမရှိတဲ့စကားတွေကိုပြောတယ်ဆိုတော့အဲ့ဒါဟာဝစီဒုစရိုက်၄ပါးလို့ခေါ်တယ်။အဲဒီဝစီဒုစရိုက်၄ပါးကိုရှောင်လိုက်တဲ့ဆိုင်ဝစီဒုစရိုက်လို့ခေါ်တယ်။ဒါကြည့်ဒုစရိုက်၄ပါးကိုကျူးလွန်နေတဲ့ပုဂ္ဂိုလ်တရားဟာဘယ်ရောက်နိုင်လို့ဆိုရင်အတေကုန်ကိုရောက်နိုင်တယ်။ဒေဝတာကကြားမယ်၊ဒေဝတာရှိခြင်းဖြစ်မယ်၊ဒေဝတာရှိခြင်းဖြစ်မယ်။ဒါကဒီဒုစရိုက်ကရှောင်လိုက်မယ်ဆိုရင်ကောင်းတဲ့ပုဂ္ဂိုလ်ရောက်သွား နောက်ဆုံးပေါ်မှာဖြစ်တဲ့မနောဓိစရိုက်ကတောင်းလို့ရှိတယ်။အဲဒီမနောဓိစရိုက်တောင်းလို့ဆိုတာနမတ္တကအဘိဓါဘုရားတဲမှာပြောကြတယ်ဒီလိုကအဘိဓါများလိုက်တာအဘိဓါဆိုတာအရင်ကမှပြောနေတဲ့အဘိဓါနဲ့မတူဘူး။အဘိဓါဆိုတာဘာပြောတာလဲသူများသိသိကိုကိုယ့်ကိုယ်သိဖြစ်ဖို့အရင်ကျိုးနေတဲ့ပုဂ္ဂိုလ်သူများပိုင်လာပြီးကိုယ်ပိုင်ခြင်းနေတဲ့စိတ်လောဘစိတ်ဟုတ်တယ်လ
ား
သူများပိုင်လာကိုကိုယ်ပိုင်နေတဲ့လောဘစိတ်ထဲမှာဖြစ်ပေါ်လာတဲ့လောဘအဲဒီလောဘကိုအဘိဓါလို့ခေါ်တာဒီလိုလောဘမဟုတ်ဘူးကိုယ့်ပစ္စည်းကိုယ်နေတဲ့လောဘကတနည်းသူများပစ္စည်းကိုမှကိုယ့်ပစ္စည်းဖြစ်တဲ့လောဘကြတော့မတရားတဲ့လောဘဖြစ်မသွားဘူးလား ဖြစ်ပါပါဘုရားဒီအဲ့လိုမျိုးအဘိဓါလို့ခေါ်တယ်စိတ်ကူးယုံနဲ့မကူးနဲ့စိတ်ကူးယုံကူးလိုက်တာနဲ့မနောတူးပြလိုက်လို့ခေါ်တယ်စိတ်ထဲမှာဖြစ်တဲ့ဒုစရိုက်ဟုတ်တယ်ပါပါဘုရား နောက်တစ်ခုကညာပါကစိတ်ဆိုးပြီးတော့သူများရဲ့စိတ်ရှိရစိတ်ကြောင်းစံစီစိတ်ကြောင်းမဟုတ်ဘူးတချို့ကစိတ်ဆိုးတာရိုးလို့ဆိုတာအခုညာပါကဆိုတာရိုးစိတ်ဆိုးတာမဟုတ်ဘူးဒီကောင်ပူကောင်းရင်ကောင်းမယ်ဒီကောင်ဒုက္ခရောက်ကောင်းရင်ကောင်းမယ်ဒီကောင်ခံကြကောင်းရင်ကောင်းမယ်သူပစ္စည်းတွေပြတ်သွားရင်ကောင်းမယ်ဒီလိုသေးတဲ့မျိုးရှိလားရှိပါပါဘုရ
ား
အဲ့ဒါမျိုးကြောတာနဲ့အမျိုးနဲ့သိပြီဆိုလို့ရှိရင်ဒါကြာပါရလို့ခေါ်တယ်အဲ့ဒီကြာပါရကမနောဓိစရိုက်ပဲရှိပါပါဘုရားဒီလိုအစမကျေလို့ဒါကပြောမကောင်းလို့စိတ်ဆိုးတယ်တလေးကပြောမကောင်းလို့စိတ်ဆိုးတယ်အဲ့ဒီစိတ်ဆိုးမှုကကျင်းလို့ဒီလိုဟုတ်ကဲ့လ
ား
ဟုတ်ပါရဲ့ဗျာမနောဒုစရိုက်ဆိုတဲ့ဇာပါရမဟုတ်ဘူးဇာပါရဆိုတာကဒီလိုသိသွားရင်ကောင်းပါပဲပြည့်သိသွားရင်ကောင်းပါပဲဆိုတဲ့အတေးနဲ့သိဆိုတာမျိုးနဲ့နေနဲ့သိဆိုတာမျိုးတဲ့အဲ့ဒါကမနောဒုစရိုက်နောက်တစ်ခုကမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုတာမှားရတဲ့အယူဆတည်းရလက်ခံကျင့်သုံးတာလေဒါလို့မှားရတဲ့အယူဆတည်းရလို့ဆိုလို့ရှိရင်ကုသိုလ်ဆိုတာမရှိဘူးအကုသိုလ်ဆိုတာမရှိဘူးကုသိုလ်လုပ်တယ်ကောင်းလို့မရဘူးအကုသိုလ်လုပ်တယ်မဆိုးဘူးမရဘူးလို့ကံကံဤအကျိုးကိုယုံကြည်မှုမရှိလက်ခံမှုမရှိရင်းတော်တဲ့အမြင်ကိုမိစ္ဆာဒိဋ္ဌိလို့ခေါ်တယ်ဆိုလိုတာကကိုယ်လုံးထာကိုယ်နဲ့မဆိုင်ဘူးလို့ယူဆတဲ့အယူဆတရားပဲအဲတော့ကိုယ်လုံးထာကိုကိုယ်လက်မခံဘူးဆိုတော့ဒီတရားကြီးကောင်းလို့ဆန္ဒကလေးမှမရနိုင်ဘူးရတ္တမြတ်ခြင်းကိုလည်းများကဟောတာယံကမံဂရိတ္တံဒီကလျာဏဝါပါပကံဝါတတ္တသမတ္တခါယတာအာတုဟုကောင်းတာလုံးလုံးကိုယ်တော်လုံးလုံးလုံးတဲ့ဒီရဲ့ကိုယ်ခံရလို့လားဟုတ်ကဲ့ပါဘုရ
ား
ကိုယ်လုံးရင်ကိုယ်ခံရတယ်ကိုယ်လုံးရင်ကိုယ်ခံရတယ်လို့အရင်ရှိရင်သမ္မာဒိဋ္ဌိကိုခေါ်တယ်ဘုရားအဲဒီသမ္မာဒိဋ္ဌိအရင်ရှိရင်လက်ပြရောက်နိုင်တယ်မိစ္ဆာဒိဋ္ဌိဉာဏ်ရှိလို့ဆိုရင်သိရကြနိုင်တယ်။ဒါကြောင့်မလို့ခုပြောခဲ့တဲ့ဒုစရိုက်ဆယ်ပါးကျူးလွန်တဲ့ပုဂ္ဂိုလ်တွေဟာသင်္ကြန်ရဲ့ဆင်းလိုက်လို့တခါမြုပ်တာနဲ့ဆင်းလိုက်ရတဲ့သုံးပုံမြုပ်ကြတာနောက်ထပ်မပေါ်လာဘူးဆိုတဲ့ပုဂ္ဂိုလ်တွေကအဲ့ဒီပုဂ္ဂိုလ်မျိုးတွေအတွက
်
အဲ့တော့ဘုန်းကြီးတို့ကလည်းအဲ့ဒီမှာပါမယ်ဆိုလို့ရှိရင်သောတံမြာသူမှာဆွေးဒုက္ခရတန်းနိုင်ကြပါ့မလားမလိုက်ပါဘူးဗျာလက်နိုင်လို့တော့ငရဲဆိုတာကကျိုးအခုမမြင်ရတော့တောက်ရမှာမသိဘူးကျေငရဲမကြောက်ခြင်းကိုတိရိစ္ဆာန်ဘဝကိုသူကသူကကိုမျိုးစီအောင်ပါရင်စက်တင်ဝက်ဒီစီတာစက်တင်ဝက်ဒီဒီကအတူမင်္ဂလာလို့စက်တင်ဝက်ဒီနဲ့ဒုက္ခမတူဘူးလား
သ
ိပါရဲ့ဗျာလမ်းမှာဆိုခဏခဏတွေ့ရင်စက်တင်ကိုသူနဲ့ချီပြီးတော့ဟောလားတဲ့ရင်းမတင်သွားတာတော့ဝတိစီးလို့ဆုံးပြီးတော့ဘောတော်တန်ကျော်ကိုတင်သွားတာဖြစ်လို့တင်သွားတာကတတ်မလို့တင်သွားတာတ
တ
်မလို့ပါပါဘုရားဒုက္ခကိုတင်လဲလို့ရှိရလားမရပါဘူ
း
ကိုယ့်ကိုယ်ကိုခံစားသိတာကိုယ်စိတ်နေရာဝဏ္ဏရာမှာနေပြီးတာမှဘယ်လိုနေလဲဘုရားတတ်ရဘလောက်ပါမဟုတ်ကဲ့ပါဘုရ
ား
ကိုယ်ကိုယ်ဒုက္ခနဲ့ဒီလုံးလို့ဆိုရင်အဲ့ဒီဘဝအဲ့ဒီဇာတ်ရောက်တတ်တယ်ကျုပ်လူတွေကအစင်နာနဲ့တဲ့စကားပြောတဲ့ဆိုတော့သူလုတ်ခဲ့လို့ခံရတာခံရတယ်ဆိုသနာရမဲ့အစားသူလုတ်ခဲ့လို့ခံရတာခံရတယ်လို့ပြောတဲ့လူကရှိသေးတယ်နော်မှန်ပါပါဘုရား အေး လူလောကရောက်လာတဲ့အခါမှာမကောင်းမှုတွေတွေ့ကြတယ်။တခြားနိုင်ငံလုံးသွားပြီးဆိုလို့ရှိရင်သူမကောင်းမှုတွေတွေ့ကြအကျိုးပေးပြီးဆိုရင်အဲ့ဒီလိုပုံတွေအဲ့ဒီဘဝပြေးတွေမှာအကျိုးပေးရပါတော့။အဲ့ဒီပုဂ္ဂိုလ်ကလူဘဝမှာတစ်ခါပေါ်လာပြီးတော့နောက်ဘယ်တော့မှပေါ်မလာပဲနဲ့တရိစ္ဆာန်ဘဝ၊ပိဋကဘဝ၊ငရုဘဝပါပဲရှင်လေပြီးတော့လူတွေပြတော့တခါမြုပ်သွားတာနဲ့မြုပ်သွားတဲ့ပုဂ္ဂိုလ်လို့ဟောဒီနံပါတ်၁ကြားထားတဲ့ဥပမာထဲမှာရှင်လေလေးဆင်းလိုက်တာနဲ့တခါလည်းမြုပ်သွားတဲ့ပုဂ္ဂိုလ်ဘဝခကြီးလမ်းလိုက်တာနဲ့တည်းနဲ့လူဘဝကနေပြီးအောက်ဆုံးဆုံးမြုပ်သွားတဲ့ပုဂ္ဂိုလ်မျိုးတဲ့ဟုတ်ကဲ့လားမှန
်
ပါဗျာအေးဒါကြောင့်မလို့ဒါအောင်တတိထားရမယ်ခုမှဒီပြည်ထဲတော်ကိုတောက်ကြည့်ရလားဒီပြည်ကြရားတွေကိုရှင်းသုံးရလားလို့လူဘဝမှာအသိဉာဏ်လေးရပြီးတော့ဆရာသာသနာနဲ့ကျုံတဲ့အခါမှာစိတ်ကောင်းမလုံးကောင်းထားပြီးတော့စိတ်ဓာတ်ကိုယ်ကိုအထောက်ဖို့မလိုအပ်ဘူးလား ဘုရားပါဘုရားဒီအပ်တယ်ဆိုအဲ့ဒါကနံပါတ်၁ပုဂ္ဂိုလ်ကဲနံပါတ်၁ပုဂ္ဂိုလ်ကတော့တကယ်လို့ရှင်းလိုက်လို့ရုပ်ကမြုပ်သွားတယ်ဒါပေမဲ့ပြန်ပြီးတော့ဒီချိန်ပေါ်လိုက်တယ်တဲ့ပေါ်ရုံပေါ်တာမတိလဲဘူးသူကနော
်
အဲ့ဒီမှာပေါ်ရုံဆိုတာပေါ်တာတော့လို့ပြောတယ်လေရင်းမြုပ်တော်လို့ဒီရင်းရှင်းလိုက်လို့မြုပ်တော်ကရှင်းပေါ်လာတယ်ဆိုတဲ့ပုံစံနဲ့နှိုင်းပြင်ကြည့်လို့ပေါ်ရုံဆိုတာဒီနေရာမှာပါပြောရတယ်ဆိုရင်သတ္တာလို့ဆိုရင်ယုံကြည်မှုကြီးစိတ်ထဲမှာပေါ်လာတာခုလူဘဝလူဘဝလူငယ်လို့ဖြစ်လာတဲ့အခါမှာတခါတခါသဒ္ဒါဆိုကြိပေါ်လာတဲ့ဆိုဟုတ်ကဲ့လားမှန
်
ပါဗျာဒီတော့လူညာကမ်းမရှိဘူးဒီလိုလူမပဲလို့ဆိုတဲ့သဒ္ဒါဆိုကြိပေါ်လာတဲ့ကျမ်းသာတာတွေမြင်ဒီလိုခမောင်းမပဲဆရာတို့လူကြီးအေးတိုင်းကြီးကြံတတ်လို့မပဲဆိုတဲ့ကုသကောင်းမှုပေါ်မှာစိတ်ဝင်စားမှုလေးတခါတည်းပေါ်လာတတ်တာမရှိဘူးလား ရှိပါရဲ့ဗျာအေးအဲ့ဒါသတ္တာဆိုတာလူပေါ်လာတာဟာပေါ်ကောင်းပြလိုက်တာနဲ့တူတူပဲတဲ့
။
ပေါ်လာတယ်တတ္တာဆိုတာပေါ်လာတာ။အဲဒီတတ္တာဆိုတဲ့သဘောဝတရားဟာကိုယ့်ရဲ့တဏ္ဍမှာဖြစ်တာနော်။မှန
်
ပါဗျာ။ဒီတတ္တာဆိုတဲ့သဘောဝတရားကိုကိုယ့်တဏ္ဍမှာကိုယ်သိအောင်စာကြည့်။တရားထဲမှာအလုံးနားလည်နေကြတဲ့တတ္တာဆိုတာယုံကြည်မှုလို့ဆိုဒီလိုနားလည်နေ။ကျုံးမဲ့ဆိုတာဘာလို့ယုံတာလဲ။အဲ့ဒီမှာသူကပြောတာယုံတယ်၊ဟိုလူပြောတာယုံတယ်၊ဒီလူပြောတာယုံတာတွေရှိတယ်မဟုတ်လား
။ဟ
ုတ်ပါရဲ့ဗျာ။အဲ့ဒါကိုတတ္တလို့ပြောတာမဟုတ်ဘူးနော်။ဟု
တ်ပါရ
ဲ့။တတ္တဆိုတော့ယုံကြည်မှုကဘာလို့ဆိုရင်ကုသကံဆိုတာရှိတယ်၊ကုသကံရဲ့အကျိုးဆိုတာရှိတယ်။အကုသကံဆိုတာရှိတယ်၊အကုသကံရဲ့အကျိုးဆိုတာရှိတယ်။ဆရာတရားတန်ခါတွေရဲ့ခုံကြည့်မှုဆိုတာရှိတယ်လို့ဝရဏသုံးပါးနဲ့ဆက်ပြီးတော့ယုံကြည်ပါရဲ့ကံကံဤကျုံယုံကြည်ပါရဲ့အခြေခံအားဖြင့်ကုသကံအကုသကံကိုလက်ခံပြီးတော့ယုံကြည်တာတတ်တာလို့ခေါ်တယ်နော်မှန်ပ
ါဗျာ
အဲ့ဒီတတ်တာတရားဟာအလွန်တမိုးရှိတယ်တဲ့ဩမိဒတရေရဲ့တဏ္ဍမှာတတ်တာဆိုတာဖြစ်လာပြီဆိုလို့ရှိရင်စိတ်ကလေးကကြည်သွားတယ်ကဲတခါတရားမှာကုသလေးကိုသံပြစ်စီတခါတရားအဲ့ရထားလို့ကျမရေးလည်းကောင်းကောင်းဝတ်ဖို့အစီအစဉ်လည်းကောင်းရည်ရည်ရကောင်းတော့စိတ်ကလေးကြီးလာတယ်စိတ်ကလေးကြီးနေတဲ့အခါဘာကြည့်လို့ဆိုတော့အေးဆရာကောင်းဦးလေးလည်းဥပပါပဲဆရာဦးကန်းတော်ကြီးကလည်းဥပပါပဲဆောင်းလေးကလည်းဥပပါပဲဆိုတော့ကုသိုလ်လေးကလည်းစိတ်ကလေးတွေမပေါ်ဘူးလား ပေါ်ပါရဲ့ဗျာကျောင်းသားကြီးကသံဖို့ဥပပါပဲဆိုတော့စိတ်ကလေးရောမပေါ်ဘူးလားပေါ်ပါရဲ့ဗျာစိတ်ကလေးကြီးနေတဲ့ဆိုလို့ဆိုရင်အလောကောင်းလို့ဆိုရင်ကောင်းတဲ့ကိုမတည်ဘူးလား
မရ
ပါဘူးခင်ဗျာအဲ့ဒါတတ်တာဖြစ်နေတာလို့ပြောတာနော်မှန
်
ပါဘူးခင်ဗျာကုသနာမှာတတ်တာဖြစ်နေရင်သိရမယ်ကုသိုလ်ကကိုစိတ်ဝင်စားလာတယ်တတ်တာဖြစ်လာပြီဆိုလို့ရှိရင်ကုသိုလ်ကကိုစိတ်ဝင်စားလာတယ်စိတ်ဝင်စားလာရင်ကြောင့်လူကိုတမ်းမှုလို့စဉ်းစားလာတယ်ဒါကနားလို့ပြောမဟုတ်ဘူးသီလဆောက်တည်ဖို့စဉ်းစားလာတယ်ဥပုသ်ဆောက်ဖို့စဉ်းစားလာတယ်ကမ္မထာဝိဒါသွားပြီးတော့တရားထုတ်တယ်လို့စဉ်းစားလာတယ်။အော်ကောင်းမကတဲ့ဒုက္ခရတွေပုံလောက်ချင်တဲ့စိတ်ကလေးတွေပေါ်လာတယ်။အဲ့ဒါကသတ္တာမ။ဟုတ်ကဲ့
။ဟုတ်ပါရဲ့ဗျာ။
ကဲဘုန်းကြီးတရားထုတ်ကြလို့လည်းပြောရတဲ့အဲ့ဒီလိုစိတ်ကလေးတွေပုံကလေးတွေကတစ်ခါပေါ်ကြတော့ပေါ်ဘူးတယ်ပေါ်လား။ဟုတ်ပါရဲ့ဗျာ
။ဒ
ု ဲ့ဒီလိုပေါ်နေတတ္တာလို့ခေါ်တယ်ဆိုတာမှတ်ထား
မှန်ပါဗျာ
ကောင်းတဲ့တက်ကိုစိတ်ဝင်စားလာကုသိုလ်လုပ်ခြင်းနဲ့စိတ်ကလေးတွေဝင်စားလာဒါကြောင့်မလို့ဘုန်းကြီးတို့သာပြောမှာတတ္တာတတ္တာဆိုတဲ့ဗရတရားဟာဥပိ္ပဇမာနာမူရိရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့အခါမှာနိဝရဏိနိဝရဏတရားတို့ကိုဝိခံပြီးပြွာစလို့တော့ဗရာမေရတရားမူရိရဲ့စိတ်ထဲမှာဖြစ်လာလို့ရှိရင်တဲ့ဘာလို့ဖြစ်လာလဲဆိုတော့ရှင်စိတ်ရဲ့အနစ်ကြီးလို့ခေါ်ရတဲ့ကုသိုလ်ဖြစ်ဖို့အနန္တလို့ခေါ်ရတဲ့နိဝရဏတရားတွေကိုဖော်ပြပြနိုင်တယ်သာပြောတာ
เนาะ
မှန်ပါဗျာအဲ့ဒါဗာနဲ့ဥပမာပြောရရင်တတ္တာဟာစัจ Java မင်းသုံးနဲ့ဗေမယရဏနဲ့အလားကရံတူတယ်တဲ့စัจ Java မင်းပိုင်နဲ့ဗေမယရဏလေးဟာဒီဘလောက်နောက်နေပြီအဲ့ဒီဗေမယလေးကိုဖဲလိုက်လို့ရှင်ရေဒီဟာအနောက်တို့ထိုင်သွားပြီးတော့ရေလေးကြီးလာတဲ့ဆိုတော့အဲ့ဒါမျိုးလိုပဲဗရာတရားစိတ်ထဲမှာပေါ်လာတဲ့တရားတွေစိတ်မှာလောဘဒေါသမောဟဆိုတဲ့အနောက်တွေအမြစ်တွေမရှိတော့ဘဲနဲ့အနေထိုင်သွားတဲ့စိတ်ကလေးဟာကြီးလာတယ်လို့သာပြောရနော်မှန
်
ပါဗျာအဲဒီစိတ်ကလေးကြီးလာလို့ဆိုရင်ဘာလို့ဖြစ်တော့ဉာဏ်စိတ်ကရှိပြီးတော့အာယုံခံစားခြင်းနဲ့စိတ်ကြီးနာကပခြင်းလို့လာကောင်းနေတဲ့စိတ်ကြီးနှာခေါင်းကမွေးချင်တဲ့အနံ့စားခြင်းနဲ့စိတ်ကြီးလျှာကကောင်းတဲ့စားခြင်းနဲ့စိတ်ကြီးခန္ဓာကိုယ်ကဣဿဉ္ဇဉ္ဇောတာကိုသိတဲ့ကောင်စိတ်တွေအဲဒီစိတ်ကူးတွေလောကမရှိတော့ဘူးလေကုသလုံးကနေစိတ်တွေပေါ်လာတာ။မှန
်ပါ
ဗျာ။ဩအလူသန်းတဲ့ဥမာပဲ။ကျောင်းသားကြီးရဲ့ဇေယဝိသတဲ့ဥမာပဲ။တခုသွားကြည့်ဥမာပဲ။ဟောလို့စိတ်ကူးတွေပေါ်လာတယ်။ဟုတ်ကဲ့လား။မှန်ပ
ါဗျာ။
အဲလိုတဏ္ဍာစိတ်စိတ်ကလေးတဏ္ဍာစိတ်သဘာဝတရားလေးဝိသုစိတ်ပဲဝင်လိုက်တာတည်းတည်းစိတ်လေးကခြီးသွားတယ်ကြည့်သွားပြီးတော့ခဏကအသေးလေးကြောင်းလဲသွားတယ်အသေးကြောင်းလဲသွားလို့အမျိုးကောင်းတာမျိုးကောင်းတွေကဌာနကောင်းကြီးကြည့်ကြတယ်သီလဆောက်ကြည့်ကြတယ်သမထဘာဝနာအားထုတ်ကြတယ်ဟောဟောဒီတတ္ထာလို့ရှိတယ်ဟု
တ
်ပါဗျာဒါကုသနာမှာတတ္ထာဖြစ်လာအဲ့ဒီတတ္ထာလေးစိတ်ထဲမှာကိုယ်တိုင်တော့ပေါ်လိုက်တာကိုမြို့ညာကနေပေါ်လာတယ်လို့ပြောတာနော်မှန
်ပါဗျာ
တဏ္ဍာဆိုတဲ့အတ္တမအယူကြီးရဲ့လက်တွေကလက်တွေကတော့မတ္တနာကိုတံပိုးထားကြတယ်။လူကြီးရောတတ္တနာဆိုတဲ့တံပိုးရှိတဲ့အရာကိုရအောင်ယူမယ်လို့လက်တွေကဒီလိုမှားကြတယ်။ဒါရီမတော်ကတတ္တနာဆိုတာဘာနဲ့အလားကရာတူတော့လို့မျိုးစိနဲ့အလားကရာတူတယ်တဲ့။ဘုန်းကြီးတွေကမျိုးစိကိုသိတာဒီတိုင်းသိဘူးတာပဲမျိုးစိမျိုးစိတ်ကလေးကဗာမျိုးစိတ်ရဲ့ဖြစ်ဖြစ်သရဲစိတ်ရဲ့ဖြစ်ဖြစ်သုံးနေစိတ်ရဲ့ဖြစ်ဖြစ်ကြည့်ကြည့်တော့သဘာဝစိတ်ကြီးရဲ့ဖြစ်ဖြစ်သဲစိတ်ကြီးရဲ့ဖြစ်ဖြစ်အဲဒီမျိုးစိတ်ကလေးကအလုံးနှစ်ခုကိုလုံးတယ်တဲ့ဒီခုကဗာလဲလို့ဆိုရင်အောက်ကိုအမြစ်ကလေးဆင်းတယ်နောက်တစ်ခုကအပေါ်ကိုအညောင်ကလေးပြတ်တယ်မျိုးစိတ်ကဖြစ်လာတာသိစားကြည့်ကြည့်ဟုတ်ကဲ့လားဟုတ
်ပါတယ်ဗျာ
လေမျိုးစိတ်ပဲဖြစ်ဖြစ်အောက်ကအမြစ်ကလေးဆင်းတာတစ်ခုနဲ့အပေါ်အညောင်ကလေးတက်လာတာတစ်ခုဒီနှစ်ခုပဲရှိတယ်။ဒါပြီးရင်ဒီဘာလို့ကိုပုတ်သွား။မျိုးစိတ်တွေကဒါပြီးရင်ပုတ်သွားတာ။အမြစ်ကလေးဆင်းပြီးတော့အပေါ်ကအညောင်ကလေးတက်လာပြီးရင်ဘာဖြစ်သွားလဲ
။
ပုတ်သွားတယ်။အဲ့ဒါလိုပဲတတ္ထာသုရိသဘာဝတရားကလည်းအလုတ်ကတ်နှစ်ခုလိုက်တယ်တဲ့။ဘာလို့လဲ။တတ္ထာဆိုတာလေးဖြစ်ပေါ်လာလို့ရှိရင်ဒီလောက်ဆောက်ကြည့်ခြင်းလို့ဆိုရဲအပြည့်ကလေးပြတ်ဆင်းလာပြီးတော့အညနဲ့အနာဒရံပြည့်တဲ့တမထဝိပဿနာဘာဝနာအစ်စ်ဉာဏ်သမဏအတုပ်မှုကိုလိုလားခြင်းဆိုတဲ့သဘာဝတရားလေးကိုဖြစ်ပေါ်လာတယ်ဒီလိုပြောတာနော်မှန
်ပါ
ဗျာဒါကြောင့်မို့တတ္တမျိုးစိတ်ရှိမှကုသိုလ်အပြည့်မှာပေါက်လာနိုင်တယ်လို့ပြောတာနောက်တစ်ခုတတ္တမှာဘာလဲပြောလို့ဆိုရင်သူတို့ကလည်းအနာဒရံပြည့်တယ်တဲ့လောကမှာဒီလိုကသမ္မာဒုက္ခရကြတာဟာဝိရိယကြောင့်ရပြီလို့ကံကြောင့်ရတဲ့ဥစ္စာကပူပြီးတော့ခိုင်မာတယ်ခိုင်နေတယ်ဆိုတော့အမျိုးကောင်းတာမျိုးကောင်းကြီးပြောပါသက်သင်ဆမ်းတဲ့အိမ်ကိုမွေးလာတာဟာသူတုံးဆန်နေသူသက်သင်ဆမ်းတဲ့အိမ်ကိုမွေးလာလို့သူအိမ်ရဲ့ဆမ်းတဲ့ဒုက္ခတွေသူမရနိုင်ဘူးလား
အဲ
့လိုသူမွေးလာတာသူစားတာမဟုတ်ဘူးသူရဲ့မိဘတွေကစားထားတဲ့သူ့ဥစ္စာတွေသူမပိုင်ရဘူးလား
မပိုင်ရပါဘူး
ဗျာအဲ့ဒါတတ္တာဆိုတဲ့ ဒီဥစ္စာကိုပိုင်ဆိုင်ရဲ့ဒီအတွက်ကြောင့်စိတ္တရာဘဝစိတ္တရာဘဝမှာဆန်းတာတဲ့အိမ်ကြီးဆန်းတာတဲ့လူကကျိုးမှတာသူဖြစ်တာတဲ့ပါဗျာ။ဒါကြောင့်မလို့သတ္တဝါဆိုတာရှိခဲ့လို့ကုသိုလ်ကောင်းမှုလုံးလာတဲ့ပုဂ္ဂိုလ်တရားတွေဘဝတန်တရားသိသွားတဲ့အခါမှာဒီတော့မှဆင်းရဲမဲတည်တဲ့အမျိုးမှမဖြစ်ဘူးလို့ဒါပြောတာနော်။ပ
ါဗျ
ာ။ဒါကြောင့်မလို့သတ္တဝါသူသိဥစ္စာနဲ့အနာဂတ်ံသိတယ်လို့ဒီကောင်းမှုအဲ့ဒီသတ္တဝါစိတ်ကလေးကုသန္တမှာပေါ်လာတာကိုလေဒီလိုဆင်းလာလို့ရုပ်တော်ရလို့ပေါ်လာတယ်လို့ဒီလိုပြောတာ။ဆိုင်တဲ့ပေါ်လာပြီးတဲ့နောက်မှာမခိုင်ရဲဘူးပြန်ပြောက်သွားတယ်တချို့တက္ကရာကခိုင်ခိုင်မာမာမဟုတ်ဘူးတဲ့ကြောင့်ပြန်ပြောက်သွားကောင်းတဲ့စိတ်ကူးလေးတော့ပေါ်လာရဲ့မလို့ဖြစ်ဘူးတရားပန်းပြောင်းမှလည်းရေကန်းတောင်းမှလည်းစိတ်ကူးလေးတော့ပေါ်လာတယ်ဒါပေမဲ့တကယ်တော့တက်တယ်လားမတက်ဘူးဆိုတဲ့အခါမျိုးရှိသေးတယ်ဟုတ်ကဲ့လား အဲ့ဒါကြတော့ပေါ်ပြီးတော့ပြန်မြင့်သွားတာလည်းမတူဘူးလားဟုတ်ပါပါဘုရားအဲ့ဒါကြောင့်မလို့ပေါ်လာပြီးလို့ရှိရင်ပြန်မြင့်မသွားအောင်လုပ်ဖို့အရေးကြီးပါတယ်ဟုတ်ပါပါဘုရ
ား
နောက်တစ်ခုကကုသိုလ်တရားတွေထဲမှာအရေးပါတဲ့နောက်တစ်ခုကပါလို့ဆိုသီရိသီရိဆိုတာမကောင်းမှုကိုစိတ်ထုတ်တယ်ညှိနှိုင်းတယ်ချက်တယ်မကောင်းတဲ့အလုပ်လုပ်ရမှာခဏကမကောင်းတဲ့အလုပ်ဆိုတာပါလို့ဆိုဒီပြိုက်ဆက်ကအဲ့ဒီဒုစရိုက်ခေတော်ဒုစရိုက်နဲ့ပတ်သက်ပြီးတော့ယုံမုန်းတယ်ဆက်ဆုပ်တယ်ဆိုတာသိပြီလို့ခေါ်တယ်။ဆက်တယ်လို့ဗလာကျန်ရင်ဒီလောကမှာစက်ခါတွေကအမျိုးမျိုးပြီးတယ်ဒီသားတွေမသွားရဘူးဆက်တယ်ဒီသားတွေသကားမပြောဘူးဆက်တယ်ဒီဟာမျိုးတွေဆက်တာအဲ့ဒီဆက်တာမျိုးပြောတာမဟုတ်ဘူးနော
်။
ဒုစရိုက်လုံကလောကမှာဆက်တာမျိုးကိုသိပြီလို့ခေါ်တာပါတဲ့။ကာယဒုစရိုက်ဝေဒီစရိုက်ကနောဒုစရိုက်ဆိုရယ်မကောင်းတဲ့စိတ်သက်ဒီမကောင်းတဲ့အပြောဒီမကောင်းတဲ့လူရဲ့ဒီလောကမှာရှစ်ပြီအရာချင်းမှာမရှိတော့ဘူးဆိုလို့ရှိရင်ဒါတွေကြောင်းနေတာပဲဟုတ်ကဲ့လားမှန
်
ပါဗျာဒီဆက်တဲ့ပုဂ္ဂိုလ်ကတော့မလုပ်ဘူးလောက်တော့မှခေါင်းကိုပြည့်ပြီးတခါတည်းလို့လုပ်တယ်ဒါကလုံးဝရှက်ပြီဆိုတဲ့အခါကျတော့ဒီနေ့မြင်လားမမြင်လားဒီကမှကိုသိစိတ်ကိုရရှက်နေတာဒါမျိုးမလုပ်ဘူးတဲ့အဲ့တော့မကောင်းမှုဒုစရိုက်တွေကိုရှက်တယ်ယုံမုန်းတယ်ဆိုတော့ဒီတဘာဝတရားလေးဟာကိုယ့်ရဲ့တဏ္ဍာမှာပေါ်လာတဲ့အဲ့ဒီပေါ်လာရင်မခံရဘူးဆိုရင်ပြန်မြုပ်သွားတာနဲ့တူတယ်နောက်တစ်ခုကပတ္တပဆိုတာကြောက်လန့်တယ်ဘာလို့ကြောက်တာတော့ဆိုလို့ရှိရင်မကောင်းမှုဒုစရိုက်တွေကိုကြောက်တယ်။မကောင်းမှုဒုစရိုက်တွေကြောက်ဖြစ်ပေါ်လာတဲ့အကျိုးတရားကိုကြောက်တယ်။ဟောအဆက်အကြောက်ဒီလောကမှာပြောကြတယ်။ဒီလိုလည်းအဆက်အကြောက်မရှိဘူးလို့ပြောကြတယ်။နော်အဆက်အကြောက်ဆိုတာဆက်ရမှာကဘာလို့ဆက်ရမှာလဲ။ဒုစရိုက်ကိုဆက်အကြောက်ရမှာကဘာလို့ကြောက်ရမှာလဲ။ဒုစရိုက်ကိုကြောက်ရမှာတခြားစက်တာတော့တာဒီနေရာနဲ့မဆိုင်ဘူးလေတရားနဲ့မဆိုင်ဘူးဟုတ်ကဲ့လားမှန
်
ပါဗျာ။ဘုရားတည်းမှာကျောင်းအဆက်ကျောင်းတွေဟာဒါနဲ့မဆိုင်ဘူး။အရေးကြီးဆုံးကသုစရိုက်၊ကာယဒုစရိုက်၊ဝိဒုစရိုက်၊မနောဒုစရိုက်ဆိုတာတွေကိုဆွဲရမယ်။အဲ့ဒါတွေကိုကြောက်ရမယ်။အဲ့တော့ဒီကြီးတွေနဲ့ဥဒ္ဒပါကဘယ်လိုလုပ်လို့စဉ်မှုကြောင်းမှုကဘုဒ္ဓနာမှာဆွဲရတယ်လဲဆိုလို့ရှင်စဉ်မှုကဘာလို့အာယုံပြတာလဲစောင့်မှုကဘာလို့အာယုံပြတာလဲသိတာစဉ်းစားပြီးတော့ပြရရင်ရှက်တယ်ဆိုတာကကိုယ်သိတာကိုကိုယ့်ကိုယ်ကိုအလေးထားပြီးတော့မကောင်းတာလဲမှရှက်တာကိုယ့်ကိုယ်ကိုကျန်းဆိုတော့အမှုကျင်းကိုမကိုင်းနေတာဘာလို့မကိုင်းနေတာလဲဇေယောတို့မကိုင်းနေတာဟုတ်တယ်လ
ား
ဇေယောဘာလို့ကျန်းလို့ဆိုကိုယ်ကတမန်ပြညာနေနေတာဟုတ်ကံကြမ်းရလို့နေတဲ့ကိုယ့်ရဲ့လက်တွေဘာလို့မကောင်းဒီအမိသေးတွေရှိမှဆိုတာကိုကြောင်းတာအဲ့ဒါလို့ပေါ့လားဟုတ်ပါရဲ့ဗျာယောနိတဲ့ကြောင့်သူ့ရဲ့အမိသေးတွေကိုသူတွေကမကိုင်းကြဘူးဘာလို့မကိုင်းလို့ယောလို့မကိုင်းတာအဲ့ဒါရှိတယ်ကိုယ့်ရဲ့စိတ်ကြောနေတဲ့အမိသားတစ်ခုကိုပြတ်သွားမှဆိုလို့ရှိရင်ဖြစ်တဲ့အခါမှာလည်းသူတို့ရဲ့ကိုယ့်ရဲ့ခွန်ဒုက္ခတွေဖြစ်ခိုင်းမှဆိုလို့ဟောမကောင်းတာကိုမလုပ်ဘူးဘယ်လိုသေးလို့အော်ငါကလူကောင်းဖောက်တယ်တာသမီးတွေဒါလိုလုပ်လို့ငါကောင်းပါမလားဟောတွေးနော်အဲ့ဒီကမှာအရက်တော့လို့ဆိုဟာငါအခုကကြွရတဲ့ကကြောင်းတဲ့ကငါအရက်တော့လို့တော်ပါမလားနော် မာလူကြီးကောင်းကောင်းနဲ့တာသမီးငါတောင်းရင်ငါ့ကိုအရသမားလို့ဝိုင်းဟန်ဆုံးချကြပါပဲလို့စိတ်ထဲမှာမတွေးမိဘူးလား
တ
ွေးမိရတယ်ကိုယ့်ရဲ့ကိုယ်စိတ်ခါကိုသိမ့်သိမ့်နဲ့အနေနဲ့အသိဉာဏ်စရာပေါ်လာတယ်သွားကြည့်ရှောက်လာတဲ့အခါမှာအဲ့ဒီလိုဝိရိယမျိုးရှိနေရမယ်လို့ပြောတာနော်မှန
်ပါဗျာ
ဒီနောက်တစ်ခုလည်းတို့အပ်တဲ့အချက်ကဘာလို့ဆိုရင်စဉ်းစားတာဒါရီကကိုယ်တဏ္ဍာမရောက်နေတာလည်းတရားဆိုတာတစ်ခါမှစာရမှာမဟုတ်ဘူးကိုယ်တဏ္ဍာမရှိနေတဲ့အခုပြောနေတဲ့တတ္တရူပတွေတို့ဥဒ္ဒပါရူပတွေကိုယ်တဏ္ဍာမအကယ်မရှိသေးဘူးဆိုပြတော့ဒီအောင်မလုံးမှုလို့ဆိုရင်ခဏကလေပေါ်မှာမဟုတ်ဘူးလုံးသွားတယ်ဟုတ်တယ်ပါဗျာဒါရီကိုယ်တဏ္ဍာမရှိပြီးသိတဲ့အောင်လုံးနိုင်မှခဏကဒုတိယလေပေါ်လာတဲ့ပုဂ္ဂိုလ်မျိုးဖြစ်တာအဲ့ဒါလည်းမသိဘူးဆိုရင်သုံးလုံးပြသွားဘဝကင်းမှာသင်္လေထဲမှာသုံးလုံးပြသွားတဲ့ပုဂ္ဂိုလ်လိုပဲလောကမကောင်းလာတော့တဲ့အတိုင်းတွေမှာပဲပြသွားမှာဒါကြောင့်မို့လို့ဒီသင်္လေကိုကိုယ်တိုင်ကမှရလာမရဘူးရပြီလို့ရှင်သိတဲ့အောင်လောကမှာလို့ဆိုတာတခုပြောရတာအတုပညာကဒီလိုမှကိုခေါ်ရတော့လို့ဆိုရင်ဒီနေရာမှာအတုပညာကလည်းအဆုံးနဲ့လေကုသိုလ်ကောင်းမှုနဲ့ပန်းသက်လာလို့ဆိုရင်ကံတန်ရေးအကျိုးကိုသိတဲ့ပညာဒါနမကကံတန်ရေးအကျိုးကိုကမ္မတက္ကတာသမ္မာဒိဋ္ဌိလို့ခေါ်တယ်ကံဝိသာနဲ့ကိုယ်ပိုင်ဥစ္စာလို့သိတဲ့ဉာဏ်နဲ့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဒါနကောင်းမှုလုပ်ရင်ဘယ်လိုလုပ်ရလဲ၊ကုသဆောင်ပြီးရင်ဘယ်လိုဆောင်ပြရလဲသောတာအထုရဘလို့အထုရတယ်လို့သိရပညာမျိုးကအခြေခံနေဒါတွေလည်းသိရမယ်ဟုတ်ကဲ့လားမှန
်ပါ
ဗျာမြတ်စွာဘုရားကဝေလမတုတ်မှာပြောကြတယ်သာနာကောင်းမှုလုပ်တဲ့အခါမှာအဲ့ဒါကအရေးကြီးတယ်အလူတန်းလုပ်လို့ရှင်ခုခေတ်မှာဆိုလို့ရှင်အော်ဘယ်နှတန်းကိုပြူတယ်ဆိုပြီးတော့ကုံနဲ့စစ်စည်းကိုကြည့်ပြီးတော့လူတွေကခုံရင်းလေးရှိကြတယ်ဘယ်နှတန်းကိုပြူတယ်ဒီပမာဘယ်နှထောင်ဖိတ်တယ်ဘာလို့ပြေးတယ်ဆိုတဲ့ပုံမှာပေါ်ယူတယ်အဲ့ဒါတွေကတကယ်စဉ်းစားကြည့်ရင်ကုသိုလ်လားဆိုကုသိုလ်မဟုတ်ဘူးကုသိုလ်ဖြစ်ဖို့ကုန်ကြစေတယ်ဖြစ်တယ်ဟုတ်ကဲ့လားဟုတ်ပါရဲ့ဗျာကုန်ကြစေတယ်ကြတာဖြစ်တယ်အဲ့တော့ကိုယ်သိစေတနာကလည်းကုသိုလ်စေတနာကအဲ့ဒီတော့ကုန်ကြသလောက်ကိုယ်သိစေတနာကမခွင့်ကျိုးဘူးဆိုလို့ဆိုရင်ကုသိုလ်ကနည်းနည်းပဲကုန်တာပဲဗျာအဲ့ဒါအမဂံမအယူကြီးတယ်အမှုပြုတယ်အမှုတကအမှုမလို့ဟုတ်ကဲ့လားစိတ်ထားတတ်ရင်ညက်တယ်လို့ဆိုတာရသော်ဗျာဝိလမတုတ်တယ်မှာဟောပြတာရှိတယ်အခုလူတဲ့အခါမှာတဲ့အလူဝိသုကကောင်းတာနဲ့ကောင်းတာနဲ့ညံ့တာဒါအဓိကမဟုတ်ဘူးတဲ့လူဝိသုကောင်းတာညံ့တာနဲ့အဓိကမဟုတ်ဘူးအလူဝိသုနည်းတာများတာနဲ့အဓိကမဟုတ်ဘူးတဲ့အလူကြီးတဲ့အချက်ကဘာလို့ဆိုရင်တစ္ဆိတ်ဆံဒါနာတိတိလူလုံးတဲ့လုံတိုင်းလုံတိုင်းမှာကလေးကစားနဲ့လူဖို့လိုတယ်တာပြောနော်မှန်ပ
ါဗျာ
ကိုလုံးတဲ့အလူရဲ့တမိုးကိုသိပြီလေကလေးကစားအယုံဆက်ပြီးတော့လုံးရမယ်တဲ့ဒါနံပါတ်၁နံပါတ်၂ကဘာလို့ဆိုစိတ်ကြည်ကတဝါဝမ်းမြောက်ဝမ်းသာတဲ့စိတ်ဓာတ်ကိုတက်ကြွပြီးတော့သူ့ရဲ့အလူမျိုးဖြစ်ရမယ်နောက်တစ်ခုကဘာလို့ဆိုသဟခဒါနာတိတိကိုလူတဲ့အခါမှာကိုယ့်လက်နဲ့ပြုရမယ်လို့ရှိလို့ပြောတာကိုယ်တတ်နိုင်လေကိုယ်လည်းနဲ့ပြုဖို့အရေးကြီးတယ်။သမင်းသေးတာကစပြီးတော့အကောင်လုံးမသေးနိုင်တော့ကိုယ်လည်းနဲ့ပြုဖို့အမှန်တမ်းအရေးကြီးတယ်တဲ့။သံဃာတွေဆုံးကရင်လည်းကိုယ်ရင်ကပ်ရမယ်။ဒီလိုကလူတွေကလည်းကိုယ်ရင်လူရမယ်။တရားကိုလူခိုင်းတာမျိုးမလုပ်ရဘူးတဲ့။ဟုတ်တယ်လား။ဟုတ်ပါရဲ့ဗျာ
။
အဲ့ဒီလိုလူမှတက္ကိစ္စဒါနတနည်းတစားတပည့်ကြီးတို့ကလူတဲ့ဒါနမျိုးကမှအကျိုးပေးတဲ့အခါမှာဖွင့်ပေးတယ်လို့ယေသဗျာအစ်တို့ခေါ်တယ်။အင်းအမှုလို့ဆိုတော့စိတ်ကူးစိတ်ထားတွေကအများကြီးရှိတတ်တယ်။ဒါကြောင့်မလို့ငြင်းရတဲ့စိတ်ကနဲ့လူကိုလိုအပ်တယ်တဲ့။ဒါကစိတ်ကြီးစိတ်ထားလို့ပညာတမျိုးပဲဒါကဟုတ်ကဲ့လား။ဟုတ်ပါဘ
ူးဗျာ။
နောက်ကြီးတဲ့အချင်းချင်းနဲ့ပညာကြတော့ဘာလို့ဆိုလို့ရှိရင်မိဘငန်းကြောင်းပေါ်တက်လမ်းဖို့အတွက်ကြီးတဲ့အချင်းချင်းနဲ့ပညာကလောကမှာလူရဲ့ညရဲ့ကြံကြရဲ့မိမရဲ့ဒီလိုခေါ်သမုတ်နေကြတာတကယ်ရှိတာကခန္ဓာကိုယ်ရုပ်ခန္ဓာကိုယ်ကြီးရဲ့နံတရာအတိတ်စိတ်ဓာတ်မျိုးရဲ့ရှိတယ်မဟုတ်လားဟုတ်ပါရဲ့
ဗျာ
ဆိုလိုတာကရုပ်နဲ့နံနှမျိုးရဲ့ရှိတယ်
ကိုယ်ကလည်းမသိတဲ့ဟောဒီခန္ဓာကိုယ်ကြီးနာမ်ဆိုတာအဲ့ဒီခန္ဓာကိုယ်ကြီးနဲ့တွဲပြီးတော့ဖြစ်တဲ့သိတဲ့နံတရားအဲ့ဒီနှမျိုးပဲရှိတယ်အဲ့ဒီနှမျိုးကပေါင်းသက်ထားပြီးတော့ကြောင့်စကားပြောတယ်တွားတယ်လာတယ်လှုပ်ရှားတယ်တစ်ခုခွဲလိုက်တာနဲ့တည်းနဲ့ဒီလိုနဲ့နှစ်ခုတစ်ခုစီခွဲထားလိုက်တာနဲ့တည်းနဲ့လှုပ်ရှားမှုတွေလောကမရှိတော့ဘူးဒါပြောတာနော
်
ဟုတ်ပါရဲ့ဗျာအဲ့ဒီလိုယုံနာတဘာဝသင်္ခါရတရားတွေကိုရှုမြင်သုံးသပ်နှိုင်းလာပြီးကိုယ်တင်လာတဲ့တရားတွေကလည်းလေတဲ့သဘောမရှိဘူးအမြဲတမ်းရေရှားကြောင်းနေနေတဲ့သဘောတွေပဲလို့ဒီလိုမြင်လာတဲ့သမာဓိရှိမျိုးရှင်းနေတဲ့လည်းမြင်လာတဲ့သမာဓိရှိမျိုးကိုဒါပညာလို့ပြောတာနော
်
ဟုတ်ပါဗျာရှင်းလို့ကျမှုတွေကိုမြင်လာတဲ့ဒီပညာမျိုးကအမတန်မှအရေးကြီးတဲ့ပညာမျိုးတဲ့အဲ့ဒီပညာမျိုးမရသေးလို့ပြန်လဲရအောင်ယူရမယ်လို့ဒါပြောတာ
မှန်
ပါဗျာကဲကောင်းပြီအခုပြောခဲ့တဲ့တတ္တရယ်၊သီရိယ်၊ပုတ္တပယ်၊ဝိရိယယ်၊ပညာယ်ကုသိုလ်တရားတွေထဲမှာတန်ဖိုးရှိဆုံး၅ခုအဲဒီ၅ခုကုသဏ္ဍမှာဖြစ်လာပြီဆိုရင်ဖြစ်လာတဲ့ပုဂ္ဂိုလ်ဟာဒီသင်္နေပင်းထဲမှာသင်္နေထဲမှာဆင်းလိုက်တာနဲ့တည်းနဲ့ရုပ်သွားပြီးတော့ဗရာဇိလေးပေါ်လာလို့ကျင်နေတာပေါ်တယ်လို့ခေါ်တယ်ကြည့်ရင်လေပေါ်လာမယ်ဥတ္တမပေါ်လာမယ်ဝိရိယပေါ်လာမယ်ပညာပေါ်လာမယ်ဆိုပေါ်တယ်သို့တော်သူတဏ္ဍာမှာဖြစ်လာတဲ့တတ္တရူဤလိုဥတ္တမရူဝိရိယရူပညာရူဆိုတာကမခိုင်မာဘူးတဲ့ခဏလေးပြန်ပြောက်သွားတော့ဒီဒီကနေလည်းမပြင်းထန်ဘူးဒီဒီဥတ္တမကလည်းမခိုင်မာဘူးဝိရိယကလည်းပြောင်းရတယ်ပညာကလည်းမဆက်ရက်ဘူးဆိုလို့ရှိရင်ခုနကပင်လည်းပဲဆင်းပြီးရုပ်သွားပြီးပေါ်လာတဲ့ပုဂ္ဂိုလ်အလေအာမျိုးတော့ဖြစ်လေတဲ့ဟုတ်ကဲ့
ပါပါ
ဟုတ်ကဲ့ဒုတိယပုဂ္ဂိုလ်ကမတိုးတက်မှုမရှိဘူးမြုပ်လာပြီးတဲ့နောက်တည်ပေါ်ဘူးပြန်မြုပ်သွားတဲ့ပုဂ္ဂိုလ်မျိုးနဲ့တွေ့တယ်ပါပ
ါ
နောက်တတိယပုဂ္ဂိုလ်ကတော့အဲ့ဒီတတ္တဟိရိဥတ္တပဝိရိယဆိုတဲ့ပညာတရားတွေဟာသုတ္တန်တမှာပေါ်လာပြီးတဲ့နောက်ထူထမ်းနေတယ်ဘယ်တော့တိုးတက်မှုတော့မရှိဘူးလို့ပြောပေါ်လာတဲ့တတ္တဝိရိဥဒ္ဓဘဝိရိယဒါလေးတွေတော့ရှိရရှိတယ်ဒါပေမဲ့တိုးတက်မှုမရှိဘူးတဲ့တတ်နေတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအာနိတိလို့ဆိုရင်ပြင်နေကြည့်ရမှာရုပ်တော်ပြီးတဲ့နောက်ပေါ်လာပြီးရပ်နေတဲ့ပုဂ္ဂိုလ်နဲ့တွားတူတယ်လို့ဆိုတာ။အဲ့တော့ဘုန်းကြီးတို့ကလက်တော်ပြန်ဟောထားတဲ့ပုဂ္ဂိုလ်တွေကဒီပုဂ္ဂိုလ်အမျိုးသားလို့ဆိုကိုယ့်ကိုယ်သိအောင်လုပ်ရမယ်ခါကနော
်
အဲ့ဒါနမတ္တပုဂ္ဂိုလ်မျိုးဆိုရင်အလောဆိုးတယ်မကောင်းတဲ့ဘဝရောက်သွားမယ်။နမတ္တပုဂ္ဂိုလ်မျိုးဆိုလည်းရှင်းမကြရတခုမှမရှိဘူး။ကောင်းတာတွေကလည်းနည်းနည်းပဲရှိတယ်။နမတ္တပုဂ္ဂိုလ်မျိုးကလည်းကောင်းတဲ့ပုဂ္ဂိုလ်မျိုးသားတွေကမပါဘူးတဲ့နော်။မှန
်
ပါဗျာ။ဒီနမတ္တပုဂ္ဂိုလ်ရောက်တဲ့အခါကျတော့သူကပေါ်လာပြီးတဲ့အခါမှာတဲ့ပုတိတိချိကလာတာ။ကံဒီတွေမှာဒီအာလုံးကိုသင်္ခါရခန္ဓာလို့ခေါ်တယ်အတိစိတ်ကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်အဲ၅ပါးကလွဲပြီးတခြားမရှိဘူးလို့တက္ကရာဒိဋ္ဌိနဲ့တက်တဲ့ပြီးတော့တက္ကရာဆိုတာဟောလို့ရှိတာခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးနဲ့တက်တဲ့ပြီးတော့မှားရင်းနဲ့အမြင်မရှိတာတက္ကရာဒိဋ္ဌိကျင်းတယ်လို့ပြောတာနော်မှန
်ပါ
ဗျာအဲ့ဒီခန္ဓာ၅ပါးနဲ့ကတစ်ခုခုမြဲတယ်အတ္တလို့ထင်ပြီးတော့ယူဆမယ်ဆိုရင်တက္ကရာဒိဋ္ဌိဖြစ်တယ်လို့ဒီလိုပြောတော့တောတာကကျတော့အဲ့ဒီခန္ဓာ၅ပါးဒီသဘာဝတရားသတ္တနာဖြစ်တယ်သာဝရခံရတဲ့တရားတွေမရှိဘူးဒီမှာကတော့ကိုးပြောင်းတော်ရတယ်မရှိဘူးလို့ဒီလိုလက်ခံလို့ထားလို့သူကျတော့တက္ကရာဒိဋ္ဌိကိုလောကရှင်ကသိကြတော့ဒီတက္ကရာဒိဋ္ဌိကိုးပြောင်းလို့ရှိတောတာကပုဂ္ဂိုလ်ကအပန်းကြည့်တော့လည်းမှားရုံးကြမရှိဘူးဒီမှာတို့ခွေးလို့ပြင်းနေ၊နွားလို့ပြင်းနေ၊ခွေးလို့ပြင်း၊နွားလို့ပြင်းနေပုံကိုယ်တွေကဒီတန်းတွေဟုတ်ကလက်တွေလို့မှားရုံးနဲ့အယူအဆတွေရှိတယ်မျက်စောင်ကြီးကလည်းထက်ကဒီခွေးလို့ပြင်းနေပုံကိုယ်နဲ့နွားလို့ပြင်းနေပုံကိုယ်ကျန်းကျန်းထားမှန်တို့ကတန်းတွေဟုတ်ကလို့ပြင်းလို့ခွေးပြင်းပြင်းနေနွားပြင်းပြင်းနေဆိုလို့ရှိရင်ခွေးပြင်းစီရတဲ့ကံတွေနွားပြင်းစီရတဲ့ကံတွေကုံသွားအောင်လို့ဆိုပြီးတော့ရေတက်ကြတော့ကောင်းပါရဲ့ဟုတ်လားခွေးလို့ပြင်းနေဆိုတာဘယ်လိုမှပြောတာလဲဆိုရင်ခွေးရဲ့သုံးတရာအကုန်လုံးယူပြီးတော့ထောက်ပြီးပြင်သုံးတာပဲစားရင်လည်းခွေးလိုပဲအိပ်ရင်လည်းခွေးလိုပဲသွားရင်လည်းခွေးလိုပဲဟုတ်တယ်လား
ဟုတ်ပါရဲ့
ဘယ်လိုကြံသူးစမ်းတဲ့စိတ်ကူးလို့ပြောရမှာပေါ့ဒီစင်စစ်ကသူ့လိုလူပြီးတော့ရှင်းတဲ့အရှင်းနဲ့ တဏှာဟုတ်တာဖြစ်တယ်လို့မှားရတဲ့အယူဆတွေ့ရတယ်။နွားလို့ဖြစ်နေဆိုတာအလုံးနွားမျိုးပြီးကြတာကိုနွားလို့အိမ်မယ်နွားလို့စားမယ်နွားလို့ကြံမယ်ဟုတ်ကဲ့လား။အဲဒီလိုဖြစ်နေရင်လည်းအပင်ငယ်ရဲ့လွတ်တယ်လို့ဒီလိုယူဆပြီးတော့ဖြစ်နေအဲ့ဒီအဖြစ်မျိုးကိုသီလပဒပရမတ္တဒိဋ္ဌိလို့ခေါ်တယ်အဲ့ဒီအကျင့်မျိုးတွေနဲ့ဖြစ်လို့ရှင်သီလပရမမာတာဒိဋ္ဌိလို့ခေါ်တယ်။အဲ့ဒီအယူဆတွေနဲ့ပတ်သက်ပြီးဘုရားမြတ်စွာဘုရားတော်ကတေနိယဆိုတဲ့ပုဂ္ဂိုလ်တရားနဲ့ပုံနာဆိုတဲ့ပုဂ္ဂိုလ်တရားတယောက်ကခွေးလို့ရှင်တယ်တယောက်ကမာအရှင်ဖြစ်တယ်။ဘုရားတော်ကရောင်းလာကိုယ်တယ်။ရောင်းလာကိုယ်တဲ့အခါကျတော့နွားလို့ဖြစ်တဲ့ပုဂ္ဂိုလ်ကခွေးလို့ဖြစ်တဲ့ပုဂ္ဂိုလ်ရဲ့ခွေးနဲ့အကျင့်ရဲ့အကျိုးတွေအဲ့ဒါသူကခွေးလို့ကျင်တယ်ခွေးလို့ကျင်လို့ရှင်ဘလုံးသေးရှိဘလုံးလို့မျက်စံမြောင်မေးတော့မျက်စံတရားကဒီလေးကောင်ငါမမေးပါနဲ့ငါမဖြေချင်ပါဘူးလို့ပြောနေရဘူးအတင်းမေးတယ်အတင်းမေးတော့မျက်စံတရားကကဲငင်းမေးရင်တော့ငါဖြေရတော့မှာပဲဒီပုဂ္ဂိုလ်ဟာအများအားခွေးစိတ်မေးနေတာဖြစ်တော့ကြောင့်ပြင်ခွေးလို့ရှင်မသိဘူးလားခွေးလို့နေမှာတော့ခွေးစိတ်ဖို့ရိုင်းပြီးသတ်တာပေါ့ဟုတ်တယ်။ဒီကတော့သိသိမွေးတာလို့ဒီလိုဖြစ်မှာ။ဆက်ကြရအောင်အဲ့ဒါလိုရှင်ရဲ့မင်းသိရင်ကိုယ်ပဲဖြစ်ပါပဲ။ဒီကိုယ်ဒီလိုရှင်းတဲ့အကျင့်ကသံယောဂလွတ်တယ်လို့ခင်လို့ရှင်တော့ဒါမှားရတဲ့အမြင်ပဲ။အဲ့ဒီမှားရတဲ့အမြင်တိုင်းလက်ခံကျင့်သုံးမယ်ဆိုရင်ငရဲနဲ့တရိစ္ဆာန်တဘုံဘုံပဲဖြစ်လိမ့်မယ်လို့မြတ်စွာဘုရားဟောတော့အဲ့ဒီကျတော့ငိုးတယ်သူက။ဘုရားမြတ်စွာဘုရားပြောတယ်အေးဒီဟိုကောင်ငိုးနေပြီဘယ်မလို့လို့ဆိုတာငါမေးတယ်ဆိုတော့ရှင်ဘုရားတဲ့အရှင်ဘုရားချိန်လုံးငိုတာမဟုတ်ပါဘူးတဲ့ဒီမှာဘုရားဆိုရှင်သာတဲ့အခုတို့ပြန်ရတဲ့သူကဝါနေပြန်ပြီပေါ့ဒါကြောင့်မလို့ငိုတာပါတို့ပြီးတဲ့အခါသူကပြန်ပြီးတော့ငိုတယ်အရှင်ဘုရားနားလို့ရှင်ရောပါဖြစ်တော်မဆက်မြတ်စွာဘုရားမလို့နေတဲ့ငါ့ကိုဒီလေးကောင်းအဲ့ဒါမရဘူးအတင်းမေးတယ်ဘုရားမြတ်စွာဘုရားပြေးတယ်ဒီနွားလို့ဖြစ်နေလို့ဆိုတာနွားသိမ့်ဝေးခါတာတဲ့တောင်းဟုတ်ပေးပါပြည့်နေနွားပဲဖြစ်မှာပဲတဲ့ဒီကောင်းတဲ့တဏှာဥပ္ပတ်လွတ်တယ်လို့ယူဆရင်တော့အဲ့ဒါမှားရတဲ့အမြင်နဲ့အဲ့ဒီမှားရတဲ့အမြင်လက်ခံကျင့်သုံးမယ်ဆိုရင်ငရဲနဲ့ဒိဋ္ဌိကနှစ်မျိုးပဲရှိတယ်လို့မြတ်စွာဘုရားဆိုတယ်။အော်ကုလို့မရပါဘူး။မြတ်စွာဘုရားဖြေပြီးတဲ့နောက်မှာနှစ်ယောက်လုံးကဘဝပြောင်းလိုက်ကြတယ်။ဉာဏ်ဘဝပြောင်းပြီးတော့ကောင်းတဲ့တရားတွေကိုသင်တော်လိုက်ကြလို့သူတို့ကကောင်းတဲ့ပုဂ္ဂိုလ်ရောက်သွားကြ။ကျမ်းစာတွေဖြစ်သွားကြတယ်။ဟုတ်ကဲ့လ
ား။
ပါပါဗျာ။အေးအဲ့ဒါမျိုးကိုတောတဘာပုဂ္ဂိုလ်ကြတော့အဲ့ဒီလိုမှားရင်းတဲ့အချက်တွေမရှိတော့ဘူး။ဥရေသီလပဒပရမတ္တဆိုတော့တအားဆိုမရှိတော့ဘူး။မရှိုံနဲ့မကဘူး။တဏယဆိုတာလည်းတောတဘာပုဂ္ဂိုလ်မှာမရှိတော့ဘူးတဲ့။ဒါကြောင့်မို့လို့တောတဘာပုဂ္ဂိုလ်ကိုပြောတာတဲ့။ဒီထဲမှာဆင်းလိုက်လို့ရုပ်သွားပြီးတဲ့အခါပေါ်လာတယ်။ပေါ်လာပြီလေတော့ကိုကြည့်ကြည့်ကြည့်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတတ္တဗံပုဂ္ဂိုလ်ပဲရှိလို့ဒီတဲ့ကြောင့်ကံဆက်ကိုသူကမြင်နေရတယ်လို့ပဲအဲ့ဒီရှိတဲ့ပုဂ္ဂိုလ်ကကံဆက်ကိုမြင်ရတယ်လို့ပဲတတ္တဗံပုဂ္ဂိုလ်ကနိဗ္ဗာန်ကိုမြင်ရပြီလို့ဒီလိုပြောတာနော်မှန
်
ပါဗျာဆိုတော့သူကကံမောမရောက်သေးဘူးလို့ဒီလိုပြောတာဒါကြောင့်လို့ဆိုတတ္တဗံဖြစ်လို့ရှင်ခန္ဓာဘဝကျမ်းနေသေးတယ်ခန္ဓာဝါကျမ်းနေသေးတယ်ဆိုတော့ပုံပေါ်ရောက်ဖို့လုံးနေသေးတယ်ပေါ့မှန
်
ပါဗျာအေးဒါကြောင့်မလို့ဒီထဲမှာဆိုတော့ကျင်အန္တရာယ်ရှိနေသေးတယ်လို့ဘဝခရီးထဲမှာဆိုရင်လည်းတတ္တဗပုဂ္ဂိုလ်ကြီးအနည်းဆုံးခန္ဓာဝါတော့အိုခြင်းဆင်းရဲလာခြင်းဆင်းရဲတည်ခြင်းဆင်းရဲတွေလည်းမတွေ့ဘူးလားမတွေ့ပါဘူ
း
ဖြစ်ရမယ်ဒါကြောင့်ဒီထဲကမတွေ့ဘူးဒီပုဂ္ဂိုလ်ဟောနောက်တစ်ခုမြတ်စွာဘုရားကဟောတာကိုကြည့်ကြည့်ရှိကြည့်တဲ့အခါမှာခူးတဲ့ပုဂ္ဂိုလ်ကတယောက်တည်းတဏ္ဍာဝပုဂ္ဂိုလ်ကရှိရရှိရမကူနေဘူးခူးတဲ့ပုဂ္ဂိုလ်ကဒီလိုလုံးဆိုရင်တဂရဟံပုဂ္ဂိုလ်တဏ္ဍာဝနဲ့အဆင့်မြင့်သွားပြီဒါကတော့တော့မောဟရီမဲပါလာအောင်သူကကြိုးစားရတဲ့ကြောင့်ခုခတ်နေတယ်ဆိုသိလို့ရတဏ္ဍာရင်ကြီးကြီးတွေဥဒ္ဒဥဒ္ဒမရိယီယာရီသုတနာမအနန္တမသတ္တကောင်းမွန်လာပြီးတော့ဘဝခကြီးကိုဖြတ်ပြီးတော့ခူးနေပြီအဲ့ဒီခူးတဲ့သောတော်သောက်ပြရာပြောက်ပြီးရောက်လာတော့မရောက်သေးဘူးအဲ့ဒီခုခန်းနေတဲ့ပုဂ္ဂိုလ်ကတဂရကပုဂ္ဂိုလ်ပြောတာပါတဲ့တဂရကပုဂ္ဂိုလ်ဆိုတာသောတာပန်နဲ့ဘာကွာသွားလဲလို့ဆိုရင်သောတာပန်မှာလောဘခဏခဏဖြစ်နေတဲ့တဂရကပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်လောဘကခဏခဏမဖြစ်တော့ဘူး
သတ္တဝါဖြစ်တဲ့လောဘကဒဂရဏံပုဂ္ဂိုလ်မှာဖြစ်တဲ့လောဘနဲ့ကျဉ်းထန်တော့တဲ့ဒဂရဏံပုဂ္ဂိုလ်မှာဖြစ်တဲ့လောဘကြတော့နှုတ်မေးသွားပြီတဲ့စိတ်မကျဉ်းထန်တော့ဘူးလို့သူပြောအချင်းလဲနေသွားပြီဆယ်ရတခါဖြစ်တဲ့လောဘကလည်းအချိန်မရှိတော့ဘူးလို့ဒီလိုဆုံးလို့ရတယ်ဟုတ်ကဲ့အဲ့ဒါကြောင့်လို့သူကခုခံနေတဲ့ပုဂ္ဂိုလ်လို့ပြောတာသို့တော်သူခြေတော့ထောက်မိသလားဆိုထောက်မိတဲ့ကံတွေတော့သူကြောက်ဘူးတဲ့ဒါဖြင့်ထောက်မိတဲ့ကံတွေရောက်တဲ့ပုဂ္ဂိုလ်ဆိုတာသူပြောတာတော့အနာဂတ်ပုဂ္ဂိုလ်ကိုပြောတာပါဟုတ်ပါဗျာအနာဂတ်ပုဂ္ဂိုလ်ဖြစ်သွားပြီဆိုလို့ရှိရင်သူကကာမပုံနဲ့ပတ်သက်တဲ့တန်ရုံးတွေကိုအကုန်ပယ်လိုက်ပြီကာမနဲ့ပတ်သက်တဲ့တန်ရုံးတွေဆိုတာဘာတော့မျက်စိကမြင်ပြီးတော့ပြောစရာအာယုံရှာတာနားကကြားပြီးတော့ပြောစရာအာယုံရှာတာနှာခေါင်းကအနံ့ရှိပြီးပြောစရာအာယုံရှာတာလျှာကအရသာခံပြီးပြောစရာအာယုံရှာတယ်ခန္ဓာကိုယ်ကသိပြီးပြောစရာအာယုံရှာတယ်ဒါပေမဲ့ကာမနဲ့ပတ်သက်တဲ့အာယုံတွေကာမရာဂတွေဒီမှာလုံးဝပြင်းသွားပြီးသူကခံစားနိုင်တဲ့ရူပဘောအရူပဘောလောက်တော့တန်တာပြီးတော့ဒီရဲ့ပုဂ္ဂိုလ်မျိုးဖြစ်သွားပြီတဲ့အဲ့တော့ဘောဂံပါဠိယတန်ရုပ်ဆိုင်မာမာလို့ခေါ်တဲ့ဆိုပါတော့တန်ရုပ်ဆိုင်က10မျိုးရှိတယ်တန်ရုပ်ဆိုင်က10မျိုးကျိုး10ကြောင်းနဲ့ဥပမာပေးတာလူတယောက်မှာကျိုး10ကြောင်းရှိတယ်လို့ကျိုး10ကြောင်းကိုရှိမယ်ဆိုရင်ခြေထောက်မှာရှိထားတဲ့ကျိုးက5ကြောင်းခေါင်းမှာရှိထားတဲ့ကျိုးက5ကြောင်းအပေါ်ကခေါင်းမှာရှိတဲ့ကျိုးကအပေါ်ကိုမှတင်တယ်ခြေထောက်မှာရှိထားတဲ့ကျိုးကအောက်ကိုတောက်ချတယ်ဟုတ်တယ်အဲ့ဒီအနာဂတ်ပုဂ္ဂိုလ်ဖြစ်သွားလို့ရှိရင်ခြေထောက်မှာခြေထားတဲ့ကျိုး၅ကြောင်းကပြတ်သွားပြီလို့ပြောတယ်။အဲ့ဒီကျိုး၅ကြောင်းကဘာလဲဆိုလို့ရှိရင်ခန္ဓာကသောတာပန်ဖြစ်ထားတဲ့တက္ကာယဒုတိယဝိပိဋ္ဌာသီလဝဒပရမတ္တဆိုတဲ့ဒီကုံကြောင်းကာမရာဂဆိုတာရယ်၊ဇာပါဒဆိုတာရယ်အနာဂတ်ဖြစ်သွားရင်ကာမဂုဏ်နဲ့ပတ်သက်တဲ့ရာဂတွေမရှိတော့ဘူး၊ဒေါသတွေမရှိတော့ဘူး၊ငြိမ်းသွားပြီ။အဲ့ဒီအောက်တိုင်းဆိုင်ရာကျိုးမှာကြောင့်ပြတ်သွားပြီတဲ့သူ့မှာရှိနေသေးတဲ့ဘဝကူးကျိုးကအပေါ်ကျိုးမှာမျိုးရှိနေသေးတယ်လို့ပြောတာနော်ဘာကြောင့်မို့အနာဂတ်ဖြစ်သွားလို့ရှင်ကာမဘုံမှာမနေတော့ဘူးတေရာနဲ့တကြိုင်နဲ့သမကြီးရောက်ပါပြီသူကသုဒ္ဓဝါဒသမကြီးမှာတွားပြီးတော့သင်္ကြန်တဲ့ပုံမှာနေတယ်အလုံးကြောင်းကြပါလိမ့်မယ်ကတိကာရသမကြီးရဲ့တော်ဗျာလောင်တော့တဲ့အခါကျတော့သတ္တန်ကလာကတဲ့ဆိုတာသိတယ်မဟုတ်လားအဲ့ဒီအချိန်မှာတတိကာရပြမကြီးဆိုတာအဲ့ဒီလူကြီးကအနာဂတ်ပုဂ္ဂိုလ်ကြီးရဲ့ဓမ္မကြီးရောက်ပါတယ်သတ္တဝါဘုရားရဲ့ဥပဒကကြီးပေါ့ဒီဘဝတော့ကအိုးလုံးငန်းနဲ့အသက်မွေးတဲ့အိုးလုံးပဲအနာဂတ်ဘဝနဲ့ပြူသွားတဲ့အခါကျတော့ဓမ္မကြီးရောက်တယ်ဓမ္မကြီးရောက်တော့အခုတော့ယန္နာကြီးဖြစ်နေပြီပေါ့အဲ့ဒီပုဂ္ဂိုလ်ကတော့အောက်ကျိုးတွေပြတ်နေတဲ့ပုဂ္ဂိုလ်လို့သူပြောတာနော်အဲ့ဒီပုဂ္ဂိုလ်ကဘာနဲ့တူရောဆိုလို့ရှိရင်ကျန်တဲ့ဆင်းပြီးတော့ကုခလိုက်လို့ဘယ်ရောက်သွားလဲဆိုတန်းကြီးရောက်သွားတဲ့ပုဂ္ဂိုလ်နဲ့တူတယ်။တန်းသက်တော့ရောက်သွားပြီးခြေထောက်နဲ့ကောက်လို့တော့မှုသွားပြီးကုပြာစိတ်မလိုတော့ဘူးစမ်းတော့ပြတ်ဖို့ရကြတော့တယ်။ဘုရားကသူကရေထဲမှာလည်းရှိသေးတယ်ကုန်းမမတည့်ရသေးဘူးလို့ပြောတာ။ဒါဖြင့်လို့ကုန်းမမတည့်ရသေးတာတော့ဆိုသူကဗြဟ္မဘုရားရောက်နေသေးတာ။ရောက်နေလို့ရှိရင်ဇမားဖြစ်လို့ရှိရင်လည်းတက်တန်းဖြစ်ရင်မတူဘူးလ
ား
ပြပါပါဘုရားဒီရင်းဆိုတဲ့ဆွဲတဲ့ကားကိုသူမလုံးမြောင်းနိုင်လို့ဒါကြောင့်မို့ဒီထဲကမလွတ်သေးတဲ့ပုဂ္ဂိုလ်ကဒါဇမားဒီအနာဂတ်ပုဂ္ဂိုလ်လို့ဒီလိုပြောတယ်နော
်
ပြပါပါအဲနောက်ဆုံးပုဂ္ဂိုလ်ကဘယ်လိုလုပ်ဆိုလို့ရှိရင်ခုနကတတ္တာသွားအားတွေဝိရိယတွေဥတ္တပတွေဝိရိယတွေဒီသွားအားတွေဆင့်ပြပြီးတော့လာတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကနောက်ဆုံးမှာရှိကနေကြီးရတာအတော်အားတွေအကုန်ပုံနဲ့အရင်ခုနကအပေါ်မှာဆိုင်းထားတဲ့ကျိုးငါးကျောင်းမှာအပေါ်ကခေါင်းမှာရှိထားတဲ့ကျိုးငါးကျောင်းဆိုတာမာနတို့ဥဒိစ္စတို့အဝိဇ္ဇာတို့ဒီကျိုးတွေကအကုန်လုံးပြတ်သွားတာဒီပါရကအရပါရကဆိုတဲ့ဇမဘုံမှာတက်မဲ့တဲ့တဏှာတွေမာနရေဥဒိစ္စရေအဝိဇ္ဇာရေဒီကျိုးတွေအကုန်လုံးပြတ်သွားပြီးရခိရိတာအာတဝါတွေအကုန်လုံးချုပ်ငြိမ်းသွားတဲ့ပုဂ္ဂိုလ်တဲ့ဉာဏ်နာပုဂ္ဂိုလ်ဆိုရတယ်ဟုတ်ကဲ့အဲဒီဉာဏ်နာပုဂ္ဂိုလ်ဖြစ်သွားလို့ရှင်ကံမောရောက်သွားပြီကံမောရောက်တယ်လို့ရှင်ဒီထဲမှာချုပ်ရမ်းတဲ့ဒီရအန္တရာယ်ရှိသေးလား
မရှိပါဘ
ူးဗျာမရှိတော့ဘူးအဲ့ဒါနိဗ္ဗာန်ကိုတက်လန်းသွားတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့ရတယ်အဲ့တော့ပြန်ပြီးတော့သုတ်တိ
အလုံးပြည့်စုံတယ်ဆိုတော့သုဒ္ဓါပေါင်းတော့နန္ဒတိပတ္တပုဂ္ဂိုလ်ဟာအာဟုတုတွေလောက်ပြီးတော့သူအာဟုတုတွေနဲ့သုံးသုံးမျိုးသွားတဲ့ပုဂ္ဂိုလ်တဲ့နမတဲ့ပုဂ္ဂိုလ်ကသရတရားလေးကြီးပြီးတော့ဥဒ္ဒပါဒဝိရိယကိုဒီကုသိုလ်စိတ်ကလေးရောပေါ်လာပါရဲ့မခံရတဲ့ပုဂ္ဂိုလ်တဲ့နမတော့ကပုဂ္ဂိုလ်ကပေါ်လာပြီးတဲ့နောက်ဈိကန်းနေတယ်ဆိုတော့တိုးတက်မှုမရှိဘူးတဲ့ဟာအဲဒီတော့ဒီဘယ်အစ်မရှိရဲ့ဆိုဖြိထားနော
်မှန်ပါဗျာ
နံပါတ်၄ကျတော့ပါတယ်နံပါတ်၄ပုဂ္ဂိုလ်ကပုဂ္ဂိုလ်ဒီကြီးဖြိဟုတ်လားမှန
်ပါဗျာ
ပေါ်လာပြီးတဲ့နောက်ဒီကြီးကိုကြီးဖြိတယ်ဆိုတာဘာပုဂ္ဂိုလ်လို့သောတာပန်ပုဂ္ဂိုလ်မှန်ပါဗျာနောက်နံပါတ်၅ပုဂ္ဂိုလ်ကကုခတ်လာတဲ့ပုဂ္ဂိုလ်တက္ကရာကံပုဂ္ဂိုလ်နံပါတ်၆ပုဂ္ဂိုလ်ကသောတိယစံတိရောက်သွားတဲ့ပုဂ္ဂိုလ်အနာဂတ်ပုဂ္ဂိုလ်နမခွန်ပုဂ္ဂိုလ်ကယဟနာပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့တွေကဘယ်အဖြစ်မှရှိပေါ်လာပြီးတဲ့နောက်တရားတရားလေးရှိနေသေးတယ်ဆိုလို့ရှိရင်နမတော်အဖြစ်နဲ့ဟုတ်ကလား သတ္တဝါတက္ကရာနာမရေသိဦးဆိုနမတော်အဖြစ်မှပဲရှိနေသေးတယ်နမတိဆိုတာတော့အဆိုးဆုံးဘဝပေါ့နော
်
နမမေကပေါ်လာပြီးတော့မြုပ်သွားပြီးတော့ပြန်ပေါ်လာတဲ့ပုဂ္ဂိုလ်ကမခံရတဲ့ပုဂ္ဂိုလ်ကနမနဲ့ခံရနေတဲ့ပုဂ္ဂိုလ်ကနမတော်နဲ့ကဲဘုန်းကြီးတို့နမတော်အခင်ကလေးပဲရှိနေသေးတယ်ဆိုတာကိုယ့်အပေါ်သဘောပေါက်ပြီးတော့နမ၄နမ၅နမ၆နမ၇ဖြစ်ဖို့အရေးကြီးလားမရှိပါဘူ
း
အဲ့ဒါလေးအရေးကြီးရင်ကိုယ်တဏ္ဍမှာဘာလို့ကိုင်းမြင်ရမလို့ဆိုရင်တတ္တာကိုကိုင်းမြင်ရမယ်ဝိရိယဥဒ္ဒပါဝိရိယပညာတွေကိုတိုးမြင့်ပေးရမယ်လို့သူတို့ဆုံးလို့ရဟုတ်ကဲ့ဟုတ
်ပါ
ဘူးခင်ဗျအဲ့ဒါလေးမိင္ကြနေသေးတဲ့ကာလပတ်လုံးခုနကမိဘတို့ကတော့ကမ်းပေါ်ရောက်ဖို့လွယ်ရဲ့လားမလွယ်ပါဘူးခင်ဗျမိဘတို့ကတော့ကမ်းပေါ်မရောက်လို့ပင်လယ်ထဲမှာဘဝတည်းဝင်ပြီးတဲ့မှာရှိနေတဲ့ဆိုလို့ချင်းဒီပင်လယ်ထဲမှာတွေ့ကြရတဲ့ဒိဉာဏ်တွေကိုကျုံးနေရတယ်လို့ပဲဘဝခမီးမှာကျုံရမယ်အိုခြင်းကျေလာခြင်းကျေဒီခြင်းကျေဆိုတာတွေနဲ့ခက်တလုံးနဲ့မကျုံရဘူးလားကျုံပါပါဗျာ
အ
ေးဒါကြောင့်မို့တရားတွေ့ရင်ဒီလိုဆိုပြိဿပေါင်းလို့ဒီလိုရဲ့ဘဝအနေနဲ့ကိုယ်တိုင်သိသိနားလည်ကြပြီးဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ဟောဒီဥဒ္ဒိပမသုတ်တံပင်လယ်ခမီးကိုဖြတ်ကိုးတဲ့ပုဂ္ဂိုလ်ခုနှစ်ဦးဥပမာထားပြီးတော့ဟောကြားတော်မူခဲ့တဲ့ဒီဒေသနာတော်ကိုနားကြားရတဲ့ပြည်သူတွေမှာတကယ်လွယ်တဲ့အယူဆတွေကသတ္တတို့ဥရိတို့ဥဒ္ဒပတို့ဝိရိယတို့ပညာတို့ဖြစ်တယ်။သို့သော်တဲ့ဥရိဥဒ္ဒပဝိရိယပညာတို့ဆိုတဲ့ဒီတဘာဝတရားတွေကိုယ်တဏ္ဍမှာရင့်တန်ထားကြလောက်ပညာတို့ကိုအထောက်အပံ့တို့ရဲ့အလုပ်ဖြစ်တယ်လို့ကိုယ်စီကိုယ်ကသဘောကျပြီးသတ္တတရားတွေဒီဒီတရားတွေဥဒ္ဒပတရားတွေဝိရိယတရားတွေပညာတရားတွေရင်သာထောက်ကြလောက်အောင်ရှင်းပြတေကိုအားထုတ်နိုင်ကြပါစေကုန်သတည်း